You from the Voice of America, Washington.
Welcome to the Voice of America in Burmese.
Ningajamakanya, Torashi and Pong, Shilan Chamin and Javazi, much not don't say Inga Ninya, few in Mama and Sisinigo, American Pidong, Washington, D.C., Murugani, Daya Tolan Pinuakne. မြန်မာစံတော်ချိန်ည9:25နာရီအထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းနုံမီတာ19 25 30နဲ့လိုင်းလမီတာ 190လောက်ကနေတိုက်ရိုက်နားဆင်နိုင်ကြသလိုဗီဒီယိုမြန်မာပိုင်းရဲ့
အပြစ်မဲ့ပြည်သူတွေကိုเนาะမြန်မာစစ်တပ်ကဆက်ပြီးတော့ဒီတပ်ဖြတ်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့ဒီလိုမျိုးဆက်ပြီးတော့တပ်ဖြတ်မခံရဖို့အတွက်အကောင်းဆုံးဟိုခုခံကာကွယ်နိုင်အောင်ညီညွတ်ညံ့တဲ့ဝိုင်းဝန်းပြီးတော့မှတာကိုကိုကိုကာကွယ်ဖို့အတွက်ဆက်ပြီးတော့လှုံ့ဆော်သွားမယ်အနေထားဖြစ်တယ်ဗျတိုင်းသားပြည်သူတွေအနေနဲ့စစ်တပ်ကအကြမ်းဖက်မှုတွေမရတက်လို့ရှိရင်
ဒါပြင်လက်ရှိမြန်မာနိုင်ငံရေးပဋိပက္ခအပေါ်တိုင်းဒေသနဲ့ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့သဘောထားတွေကချင်ပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတို့အပြင်ဆီယနာသိမ်းမှုစံကျင်ရေးရန်ကုန်ဆန္ဒပြပွဲတွေကိုလက်နက်ကိုင်တပ်ဖွဲ့တွေကဖြိုခွင်းနေတဲ့ဒါကြောင့်ဆန္ဒပြသူတွေဘက်ကလည်းတံပြန်လှုပ်ဆောင်လာနေကြတာတွေနဲ့နေမျိုးတွေကဆန္ဒပြပွဲတွေအကြောင်းနောက်တစ်ခါမြန်မာပြည်ကထွက်ပြေးလာကြသူတွေကိုမကူညီဖို့အစောပိုင်းမှာမဏိပူအစိုးရကပြောထားတာကိုပြန်ပြင်လိုက်တာစတဲ့သတင်းပေးပို့ချက်အပြည့်အစုံကိုနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာအင်္ဂါညစကဝိုင်းကိုလည်းတင်ဆက်ပေးသွားဦးမှာဖြစ်ပါတယ်။အခုအရင်ဆုံးတော့တင်းလာညအတွက်နောက်ဆုံးရသတင်းတွေကိုတော့ကိုကျော်ကျော်သိန်းနဲ့မအေးတန်တာကျော်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
။စစ်အုပ်ချုပ်ရေးကြေညာထားတဲ့ရန်ကုန်တိုင်းချောင်းမြို့နယ်ကတောင်ငူမြို့နယ်မှာအခုရက်ပိုင်းတွင်စစ်တပ်ကနေရောညပါနေရာအနှံ့ပစ်ခတ်ဖြိုခွင်းတာကနေတေဆုံးသူ10ဦးထက်မနည်းရှိပြီဖြစ်ပါတယ်။ရှမ်းပြည်နယ်မူဆယ်မြို့မှာဒီကနေ့စစ်တပ်ကပြစ်ခတ်ပြုခွဲတာကြောင့်လူ2ဦးသေဆုံးပြီးဒဏ်ရာရသူတွေလည်းရှိပါတယ်။ကော့တောင်းမှာ3ဦးသေဆုံးသလိုမြကြီးနားမှာလည်းအသက်23နှစ်အရွယ်အမျိုးသား2ဦးသေနတ်ထိမှန်သေဆုံးပါတယ်။ရဝယ်မြို့မှာမတ်လ29ရက်နေ့ကစစ်ရင်တန်းလာတဲ့အချိန်နေနေချင်းဆိုင်ကနေဖြတ်မုန်းသွားတဲ့ဆိုင်ကယ်ကိုစစ်ရင်တန်းကရက်ပြီးပြစ်ခတ်တာကနေဒဏ်ရာရခဲ့တဲ့အသက်18နှစ်အရွယ်အမျိုးသားဒီကနေ့ကွယ်လွန်သွားပါတယ်။အခုချိန်ထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်တာကြောင့်သေဆုံးသူအယောက်910ကျော်ပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ EPP ကထုတ်ပြန်ထားပါတယ်။ဒါ့အပြင်အဖမ်းခံရသူလည်း3000ထက်မနည်းရှိနေပါတယ်။အကြမ်းဖက်ဖြိုခွဲနေတဲ့ကြားကပဲရန်ကုန်မန္တလေးပဲခူးမကွေးမုံရွာတမူးမြကြီးနားခင်ဦးဝက်လက်မင်းလှ30မလိုင်ကောလင်းတဝဲစတဲ့မြို့အသီးသီးမှာပုံစံမျိုးစုံနဲ့ဆန္ဒပြပွဲတွေဆက်ရှိနေသေးပါပဲ
။
အယုံတပိတ်လမ်းတွေရဲ့ပျောက်ကြားတပိတ်ထိုင်တပိတ်စတဲ့နီလန်းတွေအပြင်ဒီကနေ့မှာတော့လမ်းမတွေပေါ်မှာအမိုက်တွေကိုစုပုံစွန့်ပစ်တဲ့အမိုက်တပိတ်ဆိုတာကိုပါတွေ့ရပါတယ်။နိုင်ငံတွင်းမှာအခြေအနေတွေပုံမှန်အတိုင်းလက်ပတ်နေတယ်ဆိုတော့စစ်ကောင်စီရဲ့ပြောဆိုချက်ကိုမဟုတ်မှန်ကြောင်းပြသတဲ့အနေနဲ့လူသွားလမ်းမကြီးတွေပေါ်မှာအမိုက်တွေကိုစုပုံထားတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်တိုင်းကတာမွေတာကီတာစမ်းချောင်းကြီးမြင့်နိုင်တဲ့ကြောက်တန်းမြို့နယ်တွေကရပ်ကွက်တချို့မှာအမိုက်တပိတ်ဆင်နွှဲခဲ့ကြပါတယ်။မြန်မာရေကူးလက်သမဂ္ဂလူမျိုးရေးကောင်စီတကယ်ပဲစီဝေးတစ်ခုကိုမနေ့ဖြန်မှကျင်းပမယ်အကြောင်းတန်တမန်တွေကအတည်ပြုပြောဆိုထားပါတယ်။ဒီရေပေါ်စီဝေးကျင်းပဖို့ကြီးကြီးနိုင်ငံကအဆိုပြုတင်ပြခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုကအလှည့်ကျဥက္ကဋ္ဌဖြစ်တာဝန်ယူပြီးချိန်ကတည်းကဆိုရင်ဒါဟာဒုတိယမြောက်စီဝေးဖြစ်ပါလိမ့်မယ်။ဒီစီဝေးတွင်ကူးလက်သမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာဒုကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာကမြန်မာနိုင်ငံနောက်ဆုံးအကြေအနေတွေကိုရှင်းလင်းတင်ပြမှာပါ။ပြီးခဲ့တဲ့မလ17ရက်နေ့ကလည်းမြန်မာဆီယနာသိမ်းမှုစန့်ကျင်ကောက်ကွက်သူတွေကိုအကြမ်းဖက်နှိမ်နှင်းမှုအပေါ်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုကုလလူမျိုးရေးကောင်စီဖော်ဝေနိုင်ငံအားလုံးရဲ့သဘောတူညီချက်နဲ့ချမှတ်ခဲ့ပါသေးတယ်။မြန်မာဆီကောင်စီနဲ့ဆက်ဆံရေးပြည်လည်တဲ့ရုရှားနဲ့တရုတ်နိုင်ငံတို့ကလူမျိုးရေးကောင်စီရဲ့အမြဲတမ်းဖော်ဝေနိုင်ငံတွေဖြစ်သလိုဗီဒူအာနာသုံးပယ်ချခွင့်ရှိတာကြောင့်အဖော်ဝေနိုင်ငံအားလုံးရဲ့သဘောတူညီချက်နဲ့မြန်မာအရေးဆုံးဖြတ်ချက်တရက်ချမှတ်ခဲ့တာဟာထူးထူးခြားခြားပဲဖြစ်ပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့ထိရောက်တဲ့ရည်ရွယ်ဆောင်မှုကိုမြန်မာလူထုကမျှော်လင့်နေကြပြီးအဲ့ဒီအားကိုးမျှော်လင့်ချက်တွေရော်ပါလာနေပြီလို့အထူးကိုယ်စားလှယ်ခရစ်စတင်းဘူဂနာကတတိပေးထားပါဗျ။မြန်မာနိုင်ငံမှာဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွဲနေတာရပ်ဖို့ဖိလစ်ပိုင်နိုင်ငံကဒီကနေ့တောင်းဆိုလိုက်တယ်လို့ထိုင်းနိုင်ငံကလည်းအကြမ်းဖက်မှုလျှော့ချဖို့တောင်းဆိုထားကြောင်း Reuters သတင်းဌာနရဲ့သတင်းတွေမှာဖော်ပြထားပါဗျ။အကြမ်းသားတွေကိုမြန်မာစစ်တပ်ကမလိုအပ်ဘဲမမျှတစွာအပြင်းထန်အင်အားသုံးနေနေတဲ့အပေါ်အထူးပဲထိတ်လန့်တုန်လှုပ်ရတဲ့အကြောင်း ဖိလစ်ပိုင်နိုင်ငံသားဝင်ကြီးကဒီကနေ့ပြောပါတယ်ဒေါ်ဆန်းစုကြည်နဲ့ရွေးကောက်ခံတခြားအကြဖက်ခေါင်းဆောင်တွေကိုပြန်လွှတ်ပေးပြီးဒီမိုကရေစီအပြည့်အဝပြန်တည်ဆောက်ရေးလမ်းကြောင်းကိုဖိလစ်ပိုင်နိုင်ငံအနေနဲ့ထောက်ခံတယ်လို့လည်းနိုင်ငံသားဝင်ကြီးကပြောပါတယ်အကြမ်းဖက်မှုလျှော့ချဖို့ထိုင်းနိုင်ငံသားဝင်ကြီးဂျွန်ပရမုတ်ဝီနိုင်းကဒီကနေ့ပြောတယ်ဆိုတာကိုတော့ထိုင်းပြည်တွင်းသတင်းတွေမှာဖော်ပြထားတဲ့အကြောင်း Reuters သတင်းမှာရေးထားပါတယ်ထိုင်းနိုင်ငံရဲ့ပြောဆိုချက်ကိုရတဲ့အကြောင်းမြန်မာနိုင်ငံဘက်ကအတိအမှန်ပြုထားပေမယ့်ဒါကအခြေအနေပေါ်မူတည်ရဲ့လို့ပြောတဲ့အကြောင်းထိုင်းနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်မြန်မာရေးနဲ့ပတ်သက်ပြီးရှေ့တောင်အရှနိုင်ငံများဖွဲ့အာဆီယံထိပ်သီးအစည်းအဝေးတစ်ခုကျင်းပဖို့ရှိနေချိန်မှာပဲအခုလိုမျိုးအာဆီယံနိုင်ငံတွေဘက်ကအတော်လေးပြင်းပြင်းထန်ထန်ပြောဆိုတာတွေထွက်လာနေတာပါမြန်မာငြိမ်းချမ်းရေးကိစ္စဟာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးရဲ့အဓိကရည်ရွယ်ချက်ဖြစ်တယ်လို့လည်းထိုင်းနိုင်ငံသားရဲ့ဝန်ကြီးဂျွန်ပရမုတ်ဝီနိုင်းကပြောပါတယ်စစ်ကောင်စီအနေနဲ့ငင်းညံ့စွာဆန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်တပ်ဖြတ်နေတာမရက်ဘူးဆိုရင်မြမနွေဦးတော်လိုင်းရေးဆင်နွှဲနေသူတွေနဲ့အတူမိမိကိုမိမိခုခံကာကွယ်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့လူမျိုးစုတက္ကသိုလ်အဖွဲ့၃ဖွဲ့ပေါင်းထားတဲ့ညီတော်မမိတ်အဖွဲ့ကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြေညာထားပါတယ်။ဒါ့အပြင်လူလူကတောင်းဆိုနေတဲ့နိုင်ငံရေးပြဿနာဖြေရှင်းမှုကိုအမြန်ဆုံးဆောင်ရွက်ဖို့လဲမြမအမျိုးသားဒီမိုကရက်တစ်မမိတ်တပ်မတော် MNDAA တအံအမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့ရခိုင်တပ်တော် AA တို့ရဲ့ပူးတွဲထုတ်ပြန်ချက်ထဲမှာတောင်းဆိုထားပါတယ်စစ်တပ်ရဲ့ရဲကပြစ်ခတ်တာကြောင့်တည်ဆုံရသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနေရတဲ့အကြောင်းနဲ့စစ်တပ်ရဲ့ဒီလုပ်ရက်တွေကိုကိုကန့်တအန်းနဲ့ရခိုင်ညီတော်မမိတ်သုံးဖက်ကပြင်းထန်စွာရှုတ်ချကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်တပ်ကအနာသိမ်းပြီးနောက်ပိုင်းလုပ်ရက်တွေကြောင့်တပတ်သက်အပြစ်ခတ်ရက်ဆဲထားတာကိုပြန်သုံးသပ်နေတယ်လို့လည်းဒီအဖွဲ့တွေကပြောပါတယ်တပတ်သက်အပြစ်ခတ်ရက်ဆဲတဲ့ကြေညာချက်တွေကို2019ခုနှစ်စက်တင်ဘာလ9ရက်နေ့ကနေ2020ခုနှစ်မတ်လ30ရက်နေ့အတွင်းဒီအဖွဲ့သုံးဖက်ကအချိန်ချိန်ထုတ်ပြန်ထားတာပါဤအဖွဲ့ကိုဂျန်ဖလန်နဂန်အဖွဲ့ဖြင့်ကြီးညာထားတာကိုစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပယ်ဖျက်ခဲ့ပါတယ်။ဤနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲမဖြစ်တာအာဏာမသိမ်းခင်ကာလတွေကလေးကပါ။ဒါပေမဲ့လည်း MNDAA TNLA တပ်ဖွဲ့တွေနဲ့တော့ချန်ပီယံမြောက်ပိုင်းမှာတိုက်ပွဲတွေကြိုကြားဆူသလိုဖြစ်နေပါတယ်။ချန်ပီယံမြောက်ပိုင်းမှာဒီတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်တာရှိသလို TNLA နဲ့ SSPG SSC ပူးပေါင်းတပ်တွေကတစ်ဖက် RCSS SSC တပ်တွေကတစ်ဖက်တိုက်ပွဲဖြစ်တာတွေလည်းရှိပါတယ်ခင်ဗျာ။
တန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်ဗီအိုအမေရိကန်တန်ကဒေတာရင်းသတင်းတွေကိုဆက်ပြီးပြောပြပေးပါမယ်ရှင်ကျမအေးတနာကျော်ပါထိုင်းနိုင်ငံဘက်ကိုထွက်ပြေးလာတဲ့ကရင်ရွာသူရွာသားတွေကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကမြန်မာနိုင်ငံဘက်ပြန်ပြောင်းမောင်းထုတ်တယ်ဆိုတာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ကဒီကနေ့အင်္ဂါနေ့မှာပဲညင်းဆိုသွားပါတယ်သူတို့ရွာတွေကိုစစ်ကောင်စီရဲ့တပ်တွေကလေကြောင်းကနေတိုက်ခိုက်တာကြောင့်ထိုင်းနိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်3,000တန်မနည်းကိုထိုင်းစစ်တပ်ကပြန်ခိုင်းတယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးနောက်တည့်မှာပဲထိုင်းဝန်ကြီးချုပ်ကအခုလိုညင်းသွားခဲ့တာဖြစ်ပါတယ်
จริงๆแล้วเนี่ยมีการเจรจามีการพูดคุยหลายคนก็เข้ามาหมู่บ้านโน้นหมู่บ้านนี้เข้ามานําร่องมาก่อน
ทุกข์เกิดลงยินเนี่ยยောက်ลาอะคุเฉิงจริงไม่ရှိသေးပါဘူးท้ายနိုင်ငံเนี่ยဝင်လာသူတွေကိုသူတို့ဒေတာမှာပြဿနာတစ်ခုခုရှိသလားဆိုတာမေးပါတယ်ပြဿနာမရှိဘူးလို့သူတို့ပြောရင်သူတို့နေရာကိုပြန်ဖို့အရင်ဆုံးပြောပါတယ်ပြန်ဖို့ပဲပြောတာပါအင်အားမတုံးပါဘူးမောင်းမထုတ်ပါဘူးသူတို့ဒေတာမှာတိုက်ပွဲတွေရှိနေကျွန်တော်တို့ဘယ်လိုမောင်းထုတ်နိုင်မှာလဲဒါမဲ့လက်ရှိမှာဘာတိုက်ပွဲမှမရှိဘူးဆိုရင်အမြန်ဆုံးပြန်မသွားနိုင်ဘူးလားလို့ဝင်ကြီးချုပ်ပရယုတ်ချန်ဦးချာကသတင်းတောက်တွေကိုပြောသွားပါတယ်။ဒါမဲ့လည်းထွက်ပြေးလာတဲ့ဒုက္ခသည်တွေကိုတားဆီးဖို့ဒုက္ခသည်အရေးလှုပ်ဆောင်နေတဲ့ NGO တွေနဲ့ကုလသမဂ္ဂအေဂျင်စီတွေဒုက္ခသည်တွေနဲ့တိုက်ရိုက်ဆက်သွယ်တာခွင့်မပြုဖို့ထိုင်းမြန်မာနယ်စပ်ဒေသကခရိုင်တစ်ခုရဲ့အကြီးအကဲကဒေသရဲအစည်းအဝေးတစ်ခုမှာပြောခဲ့တဲ့အကြောင်းရိုက်တာသတင်းတပုတ်မှာရေးထားပါတယ်။ဒုက္ခသည်တွေကိုနေဆက်မှာထိုင်းစစ်တပ်ကတားဆီးဖို့အစိုးရကမူချထားတယ်ဆိုပြီးတော့အဲ့ဒီခရိုင်အကြီးအကဲကပြောတယ်လို့လည်းရိုက်တာသတင်းမှာပါပါတယ်။ကရင်ပြည်နယ်ကထွက်ပြေးလာတဲ့ဒုက္ခသည်တွေဟာထိုင်းစစ်သားတွေကစောင့်ကြည့်နေတဲ့အောက်မှာပဲလှေတွေပေါ်ပြန်တက်သွားကြတာကိုရိုက်တာကလက်ခံရရှိတဲ့ဗီဒီယိုတွေမှာတွေ့ရတယ်လို့လည်းရိုက်တာသတင်းမှာရေးထားပါတယ်။ဒီလိုမျိုးမြန်မာဘက်ကရွာသားတွေထိုင်းဘက်ပြေးတဲ့နောက်ထပ်သတင်းတစ်ပုဒ်မှာတော့မြန်မာနိုင်ငံကစစ်ပြေးရွာသားဒဏ်ရာရသူတွေလိုက်လာတဲ့လှေတစ်စင်းကိုထိုင်းဘက်ကကန့်ကွက်ခွင့်ပေးလိုက်ပါတယ်။ဒဏ်ရာရလာသူတွေကိုစေကူတာပေးဖို့မယ်ဆမ်လစ်ထိုင်းရွာမှာကန့်ကွက်ခွင့်ပေးလိုက်တာပါ။လှေပေါ်ပါလာတဲ့လူ9ဦးမှာ3ဦးကဒဏ်ရာတော်ပြင်းထန်တယ်လို့ကျန်းမာရေးဝန်ထမ်းတွေကသတင်းထုတ်တွေကိုပြောကြောင်း AP သတင်းမှာဖော်ပြထားပါတယ်။ဗုဒ္ဓဘာသာနဲ့တူဖို့ပိုကြီးရဲ့စေရင်ပို့ဆောင်လိုက်ကြပါတယ်။
နေရနေညဆက်တိုက်ခင်းလည်းမစားရဘူး။ဒီက ခေါင်းမဆွသွေးတယ်။ဒါပေမဲ့အဲ့လိုမျိုးတနေလို့နေကြရတ
ာ
။နေရနေရစလုံးနေရတာ။ဆေးလည်းမတက်ရ၊ဆေးလည်းမတောက်ရ။
အမ
ည်မခေါ်ခြင်းနဲ့ဒေတာကန်တို့ကတော့ကြည့်ရတာနယ်ဆက်ပေါ်မှာအနေရရှိလို့မရလို့ရောက်လာတဲ့ဒုက္ခတွေအများစုကိုဝင်ခွင့်မပေးဘဲပြန်လွတ်နေသေးကြောင်းရိုက်တာသတင်းဌာနကပြောပါရယ်အခုနယ်ဆက်မြစ်ကူးပြီးရောက်လာကြတဲ့သူတွေဟာမြန်မာနိုင်ငံကစစ်အာဏာသိမ်းမှုကိုဆန့်ကျင်ကြတဲ့ကရင်ရွာသားတွေဖြစ်တယ်လို့လည်းရွာကျမ်းမာရေးအရာရှိတွေကဆိုပါရယ်မြန်မာနိုင်ငံမှာစစ်အာဏာရှင်တော်လှန်ရေးတောင်းဆိုဆန္ဒပြသူတွေကိုစစ်တပ်ကအင်အားသုံးဖြိုခွင်းနေတဲ့အနေအထားမှာအပိုက်69ပါအချက်အရကုလသမဂ္ဂလုံခြုံရေးကောင်စီတရားဝင်အရေးပေါ်အစည်းအဝေးခေါ်ယူဖို့နဲ့ R2P အကာအကွယ်ပေးရန်တာဝန်ရှိမှုလုပ်ငန်းစဉ်ကိုလုံခြုံရေးကောင်စီကအသုံးပြုဖို့ကမ္ဘာနိုင်ငံခေါင်းဆောင်ဟောင်းမြတ်နဲ့ဖွဲ့စည်းထားတဲ့ကမ္ဘာလုံးဆိုင်ရာဥဆောင်မှုဖောင်ဒေးရှင်း GLF ကထပ်မံတောင်းဆိုသွားပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေဟာအထူးစိုးရိမ်စရာရှိတဲ့အတွက်ကုလသမဂ္ဂဗတိညင်စာတမ်းပါအပိုက်69ကိုအသုံးပြုဖို့ဆိုတာရော R2B ကိစ္စရောဒီလအစောပိုင်းတွေမှာတည်းကသူတို့အဖွဲ့ကတိုက်တွန်းထားတာပါမြန်မာနိုင်ငံမှာကပြီးခဲ့တဲ့တက်မတော်နေ့မတ်လ28ရက်နေ့ကအခြေအနေကလည်းဆိုးရွားလွန်းပြီးတော့လက်နက်ကင်တပ်ဖွဲ့တွေကတနေ့တည်းမှာလူအများများတပ်ဖြတ်မှုကြောင့်ကလေးလူချင်းမျိုးတွေလူ100ကျော်သေဆုံးခဲ့ရတယ်ဒီလိုစစ်တပ်ရဲ့အကြမ်းဖက်ပြိုခွဲမှုတွေဆက်ပြီးတော့ဖြစ်နေတာကိုတားဆီးဖို့နိုင်ငံတကာကပူးပေါင်းဆုံးဖြတ်ချက်နဲ့ပြက်ပြက်သားသားတုံ့ပြန်ကင်တွယ်ဖို့အရေးတကြီးလိုအပ်နေကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောကြားခဲ့သလိုပဲဒီလိုလုပ်ရက်တွေကိုကမ္ဘာကလုံးဝလက်မခံနိုင်တာကြောင့်နိုင်ငံတကာအသိုက်အဝန်းကမျက်ကွယ်ပြုနေလို့မရပါဘူးဆိုပြီးတော့ GLF အဖွဲ့ဥက္ကဋ္ဌဖြစ်သူတောင်အာဖရိကနိုင်ငံသမ္မတဟောင်း FW D. Clark ကပြောပါရယ် R2P ဆိုတာကလည်းလူစုလိုက်အပြုံလိုက်တက်ဖြတ်မှုစစ်ရာဇဝတ်မှုလူမျိုးတုံးတက်ဖြတ်မှုလူသားတို့ပေါ်ကျွလွန်တဲ့ပြစ်မှုတွေဖြစ်ပွားတဲ့အခါမှာနိုင်ငံကိုအကာအကွယ်ပေးရမယ့်သူတွေကအများပြည်သူကိုမကာကွယ်နိုင်မဲနဲ့ပြက်ကွက်ရင်းအကောင့်ထဲဖော်ရမှာဖြစ်လို့အခုမြန်မာနိုင်ငံအနေထားက R2P နဲ့ကင်တွေရမယ့်အနေထားရောက်နေပါတယ်လို့လည်းသူတို့ကြေညာချက်မှာရေးထားပါတယ်။ကမ္ဘာလုံးဆိုင်ရာဦးဆောင်မှုဖောင်ဒေးရှင်း GLF အဖွဲ့ဟာနိုင်ငံခေါင်းဆောင်ဟောင်းတွေနဲ့ဖွဲ့ထားတဲ့အဖွဲ့ဖြစ်ပြီးတော့ Australia ဝန်ကြီးချုပ်ဟောင်း Kevin Rudd အိန္ဒိယနိုင်ငံသားဝန်ကြီးဟောင်း Jaswant SinghLiberia သမ္မတဟောင်း Ellen Johnson Sirleaf အစရှိတဲ့နိုင်ငံခေါင်းဆောင်ဟောင်းတွေထိတ်တန့်တန်တမန်တွေပါဝင်ပါတယ်ရှင်။မလေးရှားနိုင်ငံကဘောလုံးကလပ်အသင်းမှကစားတဲ့မြန်မာဘောလုံးသမားတူပွဲစဉ်တစ်ခုကစားရင်းနဲ့စစ်အာဏာရှင်ဆန့်ကျင်ရေးမြန်မာဆန္ဒပြသူတွေရဲ့တင်ကေတာလက်သုံးချောင်းထောင်ပြခဲ့လို့နောက်ပွဲတစ်ပွဲမကန်ရဘူးလို့တားမြစ်ခံရပါတယ်။ဒုတိယအုပ်စုဘက်က Seligo FC2 ကကစားသမားဟင်းထက်အောင်ကမလားစောပိုင်းက PDRM အသင်းနဲ့ရှင်ပြိုင်ကစားခဲ့ရမှာသူကအဲ့လိုမျိုးနိုင်ငံရေးတင်ခေတာလက်သုံးချောင်းထောင်ပြခဲ့တာဖြစ်ပါတယ်။သူဂိုးဝင်လို့အောင်ပွဲခံနေတော့အဲ့လိုမျိုးလက်ထောင်ပြခဲ့တဲ့ပုံက Social Media မှာလူကြည့်များပြန့်နှံ့သွားခဲ့တာပါ။ဒါမဲ့သူအဲ့လိုလုပ်တာဟာကစားသမားတွေအနေနဲ့လူများမနှိမ့်မြုပ်မဲ့အမှုရာတွေပြောဆိုမှုတွေမလုပ်ရဘူးဆိုတဲ့စည်းမျဉ်းကိုချိုးဖောက်ရရောက်ပါတယ်။အားကစားသမားတို့လိုင်းနာရမယ့်အမှုချင်းနဲ့မကိုက်ညီပါဘူးလို့မလေးရှားဘောလုံးအသင်းကပြောပါတယ်။ဒီတောက်ချာနေမှာ Pirac FC2 ကလပ်နဲ့ကန်ရမယ့်ပွဲမှာသူမပါဝင်ဖို့တားမြစ်ခံရတဲ့ကစားသမားဟင်းထက်အောင်အနေနဲ့ဒါမျိုးထက်လို့ရင်ပို့ပြီးတော့ကြီးလေးတဲ့အပြစ်ဒဏ်နဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ဘောလုံးဆိုတာလူတွေကိုပေါင်းစည်းစေဖို့ပဲဖြစ်ပြီးတော့꽌ပြအောင်လို့ဖို့မဟုတ်တာကြောင့်ဟိုဘက်ဒီဘက်ဆိုပြီးတော့ဘက်လိုက်ပါဝင်ဖို့မသင့်ဘူးလို့ဘောလုံးအသင်းစီကံထိန်းသိမ်းရေးကော်မတီဥက္ကဋ္ဌကပြောပါရယ်ဒီလိုမျိုးလက်သုံးချောင်းထောင်ပြတဲ့တင်ကြတာပြုလုပ်တာဟာဟောလိဝုဒ်ရုပ်ရှင်ကားတကားဖြစ်တဲ့ Hunger Games မှာပါတာဖြစ်ပြီးတော့အာရှတလောဒီမိုကရေစီရေးလှုပ်ရှားမှုရဲ့တင်ကြတာဖြစ်လာတာပါပထမထိုင်းနိုင်ငံကဒီမိုကရေစီရေးဆန္ဒပြပွဲတွေမှာတုံးခဲ့ကြပြီးတော့ဒီနေ့မြန်မာနိုင်ငံကစစ်အာဏာသိမ်းမှုဆန့်ကျင်ရေးမှာတုံးကြတာဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအေးတနာကျော်တို့တင်ပြပေးခဲ့ကြတာပါခင်ဗျာခုဆက်ပြီးတော့သတင်းပြဖို့ချက်တွေကိုတင်ပြပေးတော့ပါမယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်နေတဲ့သူတွေအပေါ်စစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နင်းတဲ့အတွက်ကလေးငယ်တွေအမျိုးသမီးတွေပါတေဆုံးရတဲ့အပေါ်ပြင်းထန်စွာရှုံချတယ်လို့တိုင်းဒေသနဲ့ကိုင်သုံးဘွဲကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ညီနောင်မဟာမိတ်သုံးဘွဲဖြစ်တဲ့ရခိုင်လက်နက်ကိုင် AA ၊ကိုးကန်လက်နက်ကိုင် MNDAA နဲ့တောင်းလက်နက်ကိုင် TNLA တို့ကအကြမ်းဖက်ပစ်တပ်နေတာတွေကိုမရရင်နှွေးဦးတော်လိုင်းရေးဆင်နွှဲနေကြတဲ့တိုင်းဒေသလူမျိုးပေါင်းစုံဘဝတို့ညီနောင်တွေဘက်ကနေမိမိကိုယ်ကိုခုခံကာကွယ်ရေးအတွက်ရည်တည်သွားမယ်လို့ကြေညာချက်ထဲမှာပြောထားပါတယ်။ရန်ကုန်ကလာတဲ့သတင်းအဖြစ်အစုံကိုတော့မဆုမြမုံကပြောပြပေးပါပါခင်ဗျာ။
အာဏာသိမ်းထားတဲ့စစ်တပ်ကအာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုအကြမ်းဖက်ပြစ်ခတ်ဖြိုခွင်းနေတာတွေကိုရှုံချပြီးတော့တိုင်းရင်းသားပြည်သူတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့ရခိုင်လက်နက်ကိုင် AA တအောင်းလက်နက်ကိုင် TNLA ကိုးကန့်လက်နက်ကိုင် MNDAA တို့ပေါင်းထားတဲ့ မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့ကဒီကနေ့ထုတ်ပြန်လိုက်ပါတယ်အခုလိုပြည်သူတွေတပ်ဖြတ်ခံနေရတာကာကွယ်ပေးသွားမယ်လို့ရခိုင်လက်နက်ကိုင်အေအေအဖွဲ့ပြောခွင့်ရခိုင်သူခါကပြောပါတယ
်အပြစ်မဲ့ပြည်သူတွေကိုเนาะမြန်မာစစ်တပ်ကဆက်ပြီးတော့ဒီတပ်ဖြတ်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့ဒီကျွန်တော်တို့ရဲ့အဖိနှိုက်ခံဟိုပြည်သူတွေကိုဒီလိုမျိုးဆက်ပြီးတော့တပ်ဖြတ်မခံရဖို့အတွက်ကျွန်တော်တို့ကဒီဟိုအကောင်းဆုံးဟိုခုခံကာကွယ်နိုင်အောင်ကျွန်တော်တို့ဒီအလုံးဒီညီညွတ်ညံ့တဲ့ဝိုင်းဝန်းပြီးတော့မှတာโอ้กกโกกาควยพ่อด้วยเสร็จพี่แล้วลงส่งตัวมาในทาဖြစ်တယ်ဗ
ျတမရွန်เนี่ยไตปွဲပြင်းထန်ခဲ့တဲ့ AA နဲ့ TNL တို့ပါတဲ့မဟာမိတ်ညီနောင်၃ဘွဲ့ဟာ2019စက်တင်ဘာ9ရက်နေ့ကမြန်မာအစိုးရတပ်တွေနဲ့တိုက်ပွဲတွေကိုတစ်ဖက်သက်ရက်စဲချပါတယ်။နှစ်ဖန်မတ်လ31ရက်နေ့မှာအပြစ်ခတ်ရက်စဲချတဲ့ကာလတက်တန်ပြီးဆုံးမှာဖြစ်တာမို့ဆက်ရက်ထားတဲ့မတင်ဆိုတာပြန်လဲသုံးသပ်နေတယ်လို့တအောင်အမျိုးသားလွတ်မြောက်ရေးတမရော TNL အဖွဲ့ပြောခွင့်ရဘုံမူတာအိုက်ကျော်ကလည်းပြောပါတယ်
ဒီအကုန်လုံးကျွန်တော်ခြုံငုံပြီးပြင်မှန်စံလေးထုတ်လို့တော့ပြင်နေရတာဒီတက်ကအာနာတိနဲ့အာနာတိဘုံဘုံကလူထုရစံနဲ့အာထပ်ပြကြမြင်လို့ဘာသာအမှုဒီနေ့တဲ့ဟုတ်တက်ကအကြံပေးဖြစ်နေတယ်အဲဒီမျိုးကြည့်ဖြစ်ခွင့်ရဘူးကျွန်တော်အရှင်းချတယ်ဒီလူထုတွေတက်ပြီးတက်ဆိုကြတဲ့လူထုဘုံမှာလည်းအတူကျွန်တော်ထပ်ထူပြီးတော့ထပ်မဝင်နေတယ်အဲဒီဒီဒီကံယင်းညာရှိနေတဲ့အတွက်ကျွန်တော်ငွေကိုရထုတ်ပြန်နေတဲ့သဘက်တပီးရဲ့ထုတ်ပြန်ဟာကိုကျွန်တော်ပြန်ပြီးမှကျွန်တော်ထုတ်တယ်ဆိုတာဒီစက်တင်ဘာ9ရက်နေ့ကနေစမှာတော့ချက်ဒီဒီလာခီကိုနော်ရှိတယ်အဲလိုကဘယ်လိုဆက်လုပ်ဖို့နော်အဲလိုထုတ်တာကိုကျွန်တော်ပုံမှန်ပြန်ပြောင်းပြန်ရအောင်ထပ်စတော့မထုတ်ဘူးနော်အဲ့ဒီဒီတကအကျွန်တော်ပြင်းလာလို့မရတဲ့မစင်မလို့မစင်တော့အကျွန်တော်ဒီဘဝတူနောက်ရင်းသားတွေနဲ့ဒီအတူရှိနေမယ်အဲ့လိုပေါ့နော
်အာနာသိအဖွဲ့ဆက်တက်တဲ့တချို့တာရင်းသားလက်တကိုင်အဖွဲ့တွေကြားတိုက်ပွဲတွေလက်ရှိဖြစ်နေသလိုမြောက်ပိုင်းညီနောင်မဟာမိတ်၃ဘွဲ့နဲ့တိုက်ပွဲဖြစ်နိုင်မဖြစ်နိုင်ဆိုတာဟာစစ်တပ်အပေါ်မှာမူတည်နေတယ်လို့အေအေအဖွဲ့ပြောခွင့်ရခိုင်သူခါကပြောပါတယ
်ကျွန်တော်တို့ဓာတ်ရှောင်းနေပြီးတော့မှတိုက်ပွဲတွေဖြစ်လာတယ်ဆိုတာကလည်းပဲဒါမြန်မာစစ်တပ်ဘက်ကနေပြီးတော့ဟိုထိုးစစ်ဆင်လို့တိုက်ပွဲတွေဖြစ်လာတာဖြစ်တယ်အခုလည်းပဲဒီလိုမျိုးဒီအခြေအနေတွေဆိုးရွားနေတဲ့အနေအထားမှာဒါတိုက်ပွဲတွေဆက်ဖြစ်မလားမဖြစ်ဘူးလားဆိုတာကတော့ဒီမြန်မာစစ်တပ်ရဲ့ဟိုလောက်ရပုံမှာပဲမူတည်တယ်ဗျ။ဟောမြန်မာစစ်တပ်ဘက်ကနေပြီးတော့ကျွန်တော်တို့ဒီဒေသခံပြည်သူတွေကိုဟိုရဲရဲစဲစဲဒီလိုမျိုးတပ်ဖြတ်တာတွေလှုပ်လာမယ်ကျွန်တော်တို့ဒီနေရာတွေကိုထိုးစစ်တွေလှုပ်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းပဲဒါကျွန်တော်တို့ရဲ့ဟိုပြည်သူတွေရဲ့အသက်အိုးအိမ်စီးစင်ကိုကာကွယ်ဖို့အတွက်ကျွန်တော်တို့ကလည်းဟိုအကောင်းဆုံးခုခံကာကွယ်သွားရမှာဖြစ်တယ
်။ဆီယာနာသိမ့်ပြီးတဲ့နောက်မလအစောပိုင်းကရခိုင်လက်နက်ကိုင် AA အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်ကနေနာဆာကစစ်ကောင်စီကဖယ်ရှားထားပါတယ်။စစ်တပ်ရဲ့ရက်စက်တဲ့လုပ်ရတွေကိုမရက်ရင်ကိုကိုကိုခုခံကာကွယ်နိုင်ဖို့အတွက်ຫນွေဦးတော်လိုင်းရေးဆင်နွှဲနေကြတဲ့တိုင်းရင်းသားလူမျိုးပေါင်းစုံဘဝတူညီနောင်တွေဘက်ကနေရက်တည်မယ်ဆိုရဲမြောက်ပိုင်းညီနောင်မဟာမိတ်၃ဘွဲ့ရဲ့ဒီနေ့ထုတ်ပြန်ချက်ကိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကလည်းကြိုဆိုခဲ့ပြီးတော့ Federal Democracy ပြည်ထောင်စုအတွက်အတူလက်တွဲဖို့အတွက်ဖိတ်ခေါ်ခဲ့ပါတယ်ရှင်
မဆူမြမွန်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့လက်ရှိမြန်မာနိုင်ငံရဲ့အကြံတဲ့ပေါ်တိုင်းဒေသကောင်းဆောင်တချို့ရဲ့သဘောထားအမြင်တွေကိုလည်းပြောပြချင်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ဆန္ဒပြမှုတွေအရှိန်မြင့်လာနေသလိုအဲညီညာရေးဆန္ဒပြသူတွေကိုညီညာစွာဆန္ဒပြသူတွေကိုအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်ဖြိုခွဲမှုတွေတိုးမြင့်လှုံ့ဆော်လာနေပါတယ်ဒီချိန်ထဲမှာပဲနေဆက်ဒေသတချို့မှာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ပွဲတွေဟာလည်းတဖြည်းဖြည်းနဲ့အရှိန်မြင့်ဖြစ်ပေါ်လာနေတာပါလက်ရှိနိုင်ငံရေးပြည်ပခါတွေအပေါ်တိုင်းဒေသကောင်းဆောင်တချို့ရဲ့အမြင်တွေကိုစူးစီးတင်ပြထားတဲ့ AP သတင်းဆောင်မကိုတင်ပြပေးကြပါရခင်ဗျ။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားတိုက်ပွဲတွေဖြစ်လာခဲ့ရင်သူတို့ဘက်ကကူးဆက်လာမယ့်အရေးအတွက်ထိုင်းမြန်မာနယ်စပ်မှာနေထိုင်နေကြတဲ့တိုင်းရင်းသားလူမျိုးစုတွေအကြားစိုးရိမ်မှုတွေကြီးထွားနေပါတယ်။ညှို့လျနေတဲ့တန်လွင်မြစ်ဟာနိုင်ငံနယ်စပ်ကိုဖျက်ပြီးစီးဆင်းလျက်ပါ။ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာမြန်မာစစ်တပ်ကလေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့တဲ့အတွက်မြန်မာဘက်ကကီအန်ဒီရွာသားတွေထိုင်းနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။နယ်စပ်မှာစားတောက်ဆိုင်ဖွင့်ထားတဲ့အသက်49နှစ်အရွယ်ဂျူမီဆိုသူအမျိုးသမီးကတော့အရေးကြုံလာရင်ဘယ်လိုလှုပ်ဆောင်ရမလဲဆိုတဲ့ကြိုတင်ပြင်ဆင်မှုတွေကိုကျေးရွာခေါင်းဆောင်တွေကတင်ကြားပေးထားတယ်လို့ပြောပါတယ
်။ทางฝ่ายเจ้าหน้าที่ทางอำเภอเขาก็ลงมา
ไก่ป่วยဖြစ်လာရင်ရွာသားတွေအနေနဲ့ဘယ်လိုလုပ်ရမလဲဆိုတာကိုလက်ထောက်ရွာသူကြီးကကျမတို့ကိုတင်ပေးထားပါတယ်။တခုခုဖြစ်ခဲ့ရင်ကျမတို့အထုတ်ဆွဲပြီးတော့ထွက်ပြေးကြရမှာပါ
။မြန်မာစစ်တပ်နဲ့2012ခုနှစ်မှာအပြစ်ခတ်ရဲစဲရေးသဘောတူညီချက်ရထားတဲ့ KNU ကအမျိုးသားအစည်းအရုံးကထိုင်းနိုင်ငံမှာရှိနေတဲ့မြန်မာတပ်စခန်းတွေအတွက်ရိတ်ခါလမ်းကြောင်းကိုဖြတ်တောက်ထားကြောင်းထိုင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်မြန်မာစစ်တပ်အတွက်စစ်အိတ်900ထိုင်းအစိုးရဘက်ကထောက်ပံ့ပေးနေတယ်ဆိုတဲ့သတင်းတွေထိုင်းဒေသရင်းသတင်းတွေမှာပုံနေနဲ့တကွရေးသားဖော်ပြပေမဲ့ထိုင်းအစိုးရကတော့သူတို့အနေနဲ့မြန်မာစစ်တပ်ကိုထောက်ပံ့ပေးတာမရှိဘူးလို့ညင်းဆိုထားပါတယ်အဲ့ဒီလိုသတင်းတွေထွက်ပေါ်နေတာနဲ့မြန်မာနိုင်ငံအတွင်းအခြေအနေတွေပုံမတင်းမာလာနေတာတွေကြောင့်နေဆက်မှာရှိတဲ့ထိုင်းလူမျိုးတွေဟာဘေးကင်းရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဂျူမီလိုစားတောက်ဆိုင်ပန်းရှင်တချို့သာကြံနေပါတော့တယ်။မဲဟောင်ဆောင်ပြည်နယ်မွန်းဒေသမှာနေထိုင်တဲ့အသက်29နှစ်အရွယ်ကယန်းကျွေးရွာသူစောအောင်ငိုးကလည်းမြန်မာနိုင်ငံအတွင်းကအခြေအနေတွေကိုအနီးကစောင့်ကြည့်နေပါတယ်။သူမဟာထိုင်းနိုင်ငံဘက်ကကယန်းလေပင်ရှိကျေးရွာမှာနေထိုင်နေပေမဲ့တရားပြည်နယ်လွန်ကော်မြို့မှာကြံနေခဲ့တဲ့ဆွေမျိုးသားချင်းတွေအတွက်စိတ်ပူနေရာကြောင်းပြောပါတယ
်တော့ပင်ဟွန်းမာခါဆွန်မာရာခွန်လောင်းနီချီယူလော်ကောဆိုမခါဒီမိုဆူညာကောပင်ဟွန်း
ရုပ်တံတဲ့င်းနေမှာမြင်နေရတဲ့သူတွေကကျမအမျိုးတွေမဟုတ်ပေမဲ့သူတို့တွေလည်းလူသားတွေပဲလေအဲ့လိုမြင်တွေ့နေရတော့ကျမငိုချင်မိတယ
်မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြသူတွေကိုအကြမ်းဖက်ပြိုခွဲမှုတွေလုပ်နေတာကြောင့်မလ30ရက်နေ့အထိလူပေါင်း900တဲ့မနဲ့တေဆုံးခဲ့ရပြီးလက်နက်ကင်တိုက်ခိုက်မှုတွေဟာလည်းတဖြည်းဖြည်းချင်းအရှိန်မြင့်လာနေပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ဒီကိစ္စမှာဂျောင်းဝင်ဆောင်ရွက်ပေးဖို့တောင်းဆိုမှုတွေလည်းကြီးထွားလာနေပေမဲ့အဲ့ဒီလိုလုပ်ဖို့တချို့အဖွဲ့တွေကတော့ဝင်လေးနေကြဆဲပ
ါ Some protests are also hoping for the ethnic armed group to provide protection events in some area they are
ကျွန်တော်တို့ချို့နေရာတွေမှာပြည်သူတွေကသူတို့နဲ့ပူးပေါင်းပါဝင်မှုကျွန်တော်တို့ကိုတောင်းဆိုနေကြပါတယ်အခြေအနေကိုကျွန်တော်တို့ကနားလည်နေတဲ့အတွက်ပူးပေါင်းပါဝင်မှုဝင်လေးနေတာပါပြီးတော့လူထုကိုယ်တိုင်ကလည်းဆီယနာသိမ်းမှုကိုငင်းကျန်းစွာဆန္ဒပြကြဖို့တောင်းဆိုထားတာပါဆန္ဒပြသူတွေကိုကာဝယ်ပေးမယ်သူတို့နဲ့အတူလှည့်လည်ချီတက်တယ်ဆိုပါစို့ဒါဟုစစ်တပ်ကတွေးသွားရင်တိုင်းသားလက်နက်ကိုင်အဖွဲ့တွေကဆန္ဒပြပွဲတွေလုပ်နေတယ်ဆိုပြီးတော့စစ်တပ်ကပြစ်ဖို့အကြောင်းပြချက်ရသွားနိုင်ပါတယ
် KNPP ကရင်အမျိုးသားတိုးတက်ရေးပါတီဒုဥက္ကဋ္ဌအခုဦးရေပြောပြသွားတာပါဒါပေမဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရော့ဆော့ကတော့ဆန္ဒပြသူတွေတောင်းဆိုနေတဲ့ပြည်ထောင်စုတပ်မတော်တီထောင်ရေးကိုထောက်ခံကြောင်းပြောပါတယ်
ถ้าเขามีอุดมการณ์ปกป้องประชาชนของเขามีอุดมการณ์ปกป้องประเทศ
တိုင်းသားလက်နက်ကိုင်ဖွဲ့ရရဲ့ယုံကြည်ချက်ကကိုယ့်လူမျိုးနဲ့ကိုယ့်ရဲ့တိုင်းပြည်ကိုကာကွယ်ဖို့အတွက်ဆိုလို့ရှိရင်ဘာမှမလုပ်ပဲဘေးကထိုင်ကြည့်နေလို့မရပါဘူးတိုင်းသားလက်နက်ကိုင်ဖွဲ့ရအတွက်အဓိကဘုံရံသူကရှိနေပြီးသားပဲကျွန်တော်တို့ချင်းလက်တွဲပြီးတော့အလုပ်လုပ်ကြဖို့လိုပါတယ်နိုင်ငံတကာအတိုင်းဝန်းကတိုင်းသားလက်နက်ကိုင်ဖွဲ့ရဟာတရားမျှတမှုမရှိဘူးလို့မြင်ခဲ့ကြတာပါဒါပေမဲ့အခုတော့တိုင်းသားလက်နက်ကိုင်ဖွဲ့ရကသာပြည်သူတွေကိုကာကွယ်ပေးနေတာဖြစ်ပြီးတော့ဒီစစ်တပ်ကပြည်သူတွေထိခိုက်နာကျင်အောင်လုပ်နေရဆိုတာမျိုးဖြစ်သွားပါပြီ
။ထိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့ RCSS ဟာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ကြောင်းပြောဆိုပြီးဆန္ဒပြသူတွေနဲ့အတူရပ်တည်ကြောင်းပြောဆိုထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်ပါတယ်။မတူညီတဲ့တိုင်းရင်းသားလူမျိုးစုအသီးသီးဟာကိုပိုင်အုပ်ချုပ်ခွင့်ပုံမရရှိအတွက်မြန်မာအစိုးရကိုနှစ်ပေါင်းများစွာလက်နက်ကိုင်တိုက်ပွဲဝင်နေခဲ့ကြတာပါ။လက်နက်ကိုင်အဖွဲ့အစည်းအတော်များများကအပြစ်ခတ်ရဆေးရေးသဘောတူလက်မှတ်ထိုးထားကြပေမဲ့မြန်မာနိုင်ငံအရှိတ်ဘက်နဲ့မြောက်ဖက်အချမ်းဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေစေပါမြန်မာစစ်တပ်ကသူတို့ဟာတိုင်းရင်းသားစီးလုံးညီညွတ်ရေးကိုထိန်းသိမ်းစောင့်ရှောက်နေတာလို့ဆဲစုနေပေါင်းများစွာဝါဒဖြန့်ပြောဆိုလာခဲ့တာပါမနစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီကအနိုင်ရခဲ့တာဟာမဲမတမာမှုတွေကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ဖေဖော်ဝါရီလ1ရက်နေ့မှာတိုင်းပြည်အာဏာကိုသိမ်းယူလိုက်တာဖြစ်ပေမဲ့ရွေးကောက်ပွဲကော်မရှင်ကတော့အဲ့ဒီပြောဆိုချက်ဟာမဟုတ်မှန်ကြောင်းညှင်းဆိုထားပါတယ်ခင်ဗျာ တော်ရချင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုလည်းတင်ပြပေးကြပါမယ်ကချင်ပြည်နယ်ကာမိုင်းမြို့နယ်ကွယ်အတွင်းမှာတပ်မတော်နဲ့ KIA ကချင်လက်နက်ကိုင်အဖွဲ့အကြမ်းမှာဒီကနေ့တိုက်ပွဲဖြစ်ပွားတဲ့သတင်းနဲ့ဒီရက်ပိုင်းတွင် KIA ရဲ့တပ်စခန်းတချို့အပေါ်တပ်မတော်ကလေယာဉ်နဲ့တိုက်ခိုက်တာတွေလည်းရှိနေပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညုံဦးကပြောပြပေးပါမယ်ခင်ဗျာ
ကချင်ပြည်နယ်အတွင်းမှာမတ်လ17ရက်နေ့ကစတင်ပြီးတော့တိုက်ပွဲတွေပြန်လည်စတင်နေရမှာဖားကတ်မြို့နယ်အတွင်းမှာတော့ရချားဆူသလိုပဲ KIA ကနေပြီးတော့တပ်မတော်နဲ့ရဲတပ်ဖွဲ့စခန်းတွေကိုစီးနင်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်ဒီကနေ့မနေ့7ရက်နေ့လောက်ကတော့ဖားကတ်မြို့နယ်ကကာမိုင်းမြို့နယ်ကွဲအတွင်းမှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာဒေသကယောဂန်တဦးကအခုလိုပြောပါတယ
်အစကတော့ဒီကာမိုင်းမြို့ဟာကနေမှလည်းနဲ့ကြီးနဲ့နတ်ဟိုင်ပေါ်ရီဆက်မှာဆက်ကြီးနဲ့ထုတ်တယ်အဲ့နောက်ပိုင်းမှာဒီဂျီတူလန်လဝါနဲ့ကျွန်ပါကြမှာတိုက်ပွဲ15မိနစ်လောက်ကြာရှိတယ်အဲ့ဒီတော့ပြီးရင်တော့မှာဒီကာမိုင်းနဲ့ဒီနမရကြားမှာဆက်မှာလည်း15မိနစ်လောက်ကြာရှိတယ်အတန်ကြီးတော့ကြားနေရတယ်တိုက်ပွဲရှိတဲ့နေရာနဲ့ဆိုတော့ကျွန်တော်တို့ကနမိုင်လောက်ပဲဝေးတယ်
တ တိုက်ပွဲဖြစ်စဉ်ဟာမနေ့10နိုင်ကနေပြီးတော့17နိုင်အတွင်းဖြစ်ခဲ့တဲ့အကြောင်းနဲ့တိုက်ပွဲကြောင့်မလို့ထိခိုက်မှုအခြေအနေကိုမသိရကြောင်းလည်းပြောပါတယ်ပထမတိုက်ပွဲဖြစ်တဲ့ဆိုတဲ့လဝါနဲ့ဒွန်ဘန်ဟာကာပိုင်းမြို့နယ်ကွယ်လီလိုလမ်းပေါ်မှာတည်ရှိနေတာပါဒုတိယတိုက်ပွဲဖြစ်တဲ့ဆိုတဲ့နမ်ယာကတော့ကာမိုင်းနဲ့ဖားကန်လမ်းမှာတည်ရှိပြီးတော့လက်နက်ကြီးနဲ့ပစ်တဲ့ဆိုတဲ့နမ်ဟိုက်ခေါ်နမ်ရှန်နဲ့ဂိုရီယွာတွေကတော့ကာမိုင်းနဲ့မူကောင်းတွာလမ်းမှာတည်ရှိတာဖြစ်ပါတယ် KIA ကတပ်မတော်တပ်စခန်းကိုမတ်လ12ရက်နေ့ကတိုက်ခိုက်ခဲ့တဲ့နေရာလည်းဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်တဲ့ဒွန်ဘန်ယွာကဒေသခံတွေနဲ့နှီးစပ်သူတယောက်ကတော့တမရစစ်ကြောင်းကို KIA ကနေပြီးတော့ကြားဖြတ်တိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတနေရာဖြစ်တာကိုပဲကြားသိရတဲ့အကြောင်းနဲ့တခြားနေရာတွေမှာဖြစ်ပွားတာတော့မသိရသေးတဲ့အကြောင်းပြောပါရစေ
။ဒီတော့ဒီမှာနဲ့ချင်းလာတဲ့ဟာစစ်ကြောင်းကနေအင်းအားကဒုံးစင်းတွေချေလို့ရှိနေလို့ပြောရတယ်။အဲဒါကိုဒီကအဲခုတိုင်လမ်းကြီးကဖြစ်မှာကြောက်ကြဖို့ပါလား။ဒီဒါမျိုးရှိတဲ့တကယ်ကိုတော့ဘယ်ကြည့်ကြရဲမဟုတ်ပါဘူး။ဖြစ်ခဲ့လဲကျေတယ်လည်းမရှိဘူးတဲ့။ဒီတပ်ကလည်းမရှိဘူးလို့ထင်ပါရဲ့ရှိလို့ရှိတော့အဲ့မှာလမ်းပါလမ်းပါညလေးအဲ့တခြားပါမှမလုပ်ဘူးဆိုတော့သူတို့ပုံမှန်မြင်ခဏကြံတို့အဲလောကဒီကိုကြော်တော့ကြပြီ။ရှေးတိုင်းမိနစ်20လောက်မှတို့ဖြစ်တယ်လို့ပြောတာ။အဲတော့တနေရာမှာတော့ပြောတော့အခုလို့ဖြစ်တာအဲ့နေရာပါပဲ
။ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗမူးကြီးတော်ဘူးကတော့တိုက်ပွဲသတင်းပေးပို့လာတာမရှိသေးတဲ့အကြောင်း VOE ကိုပြောပါတယ
်။ရုံးဘက်ကလည်းတက်လာတဲ့သတင်းကတော့မရဘူး။သူရှေးမီဒီယာဘက်ကလည်းတက်လာတဲ့သတင်းတော့သိရပါ
ဒီလ29ရက်နေ့ကတော့ဟူကောင်းဒေသမှာရှိတဲ့တယင်း14နဲ့မူကောင်းမြို့နယ်အတွင်းကတယင်း17ကိုတပ်မတော်ဘက်ကနေပြီးတော့လေကြောင်းကတိုက်ခိုက်ခဲ့တာရှိတဲ့အကြောင်းဗမူးကြီးနော်ဘူးကပြောပြပါတယ
်ကျွန်တော်တို့အောက်ခြေတည်နေရဆိုလို့ရှိရင်တော့ကေရတယင်း17ဌာနချုပ်ပေါ်17ရဲ့နောက်14ရဲ့နည်းနည်းရမှာဖြစ်တယ်လို့ပြောတယ်ကျင်းလေကြီးနဲ့တိုက်တယ်လို့ပြောချပါတယ်တို့တင်ပြတဲ့ဟာကအဲ့လိုပြောချပါတယ်အမေဒီခိကဲ့နိမာတာဒီအဲ့တော့ဘာမှမကြားရသေးပါဘူ
းလက်ရှိတိုက်ပွဲသတင်းနဲ့ပတ်သက်ပြီးတော့တပ်မတော်ဘက်ကသတင်းထုတ်ပြန်တာတော့မရှိပါဘူးဒီလ26ရက်နေ့ကတော့မိုးမောင်းမြို့နယ်တာပိန်ရေအားလက်စစ်စစ်ရုံတာဝန်ခံနဲ့အလေလိုက်ပါလာတဲ့မိသားစုကိုစီးလာတဲ့မော်တော်ယာဉ်ကို KIA ကနေပြီးတော့ပစ်ခတ်တိုက်ခိုက်တာမို့လို့အသက်9နှစ်ကလေးပါဝင်3ဦးသေဆုံးတဲ့ကြောင်းအာဏာပိုင်တွေဘက်ကသတင်းထုတ်ပြန်ပါတယ် KIA ရဲ့ပြည်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘီကဒီသတင်းကိုမကြားသိရတဲ့အကြောင်းနဲ့အစိုးရတပ်ဖွဲ့ဝင်တွေကအရက်သားမော်တော်ယာဉ်တွေအုံပြူသွားလာတာတွေရှိနေတဲ့အတွက်တိကျတဲ့သတင်းရရင်တော့ KIA ကခြုံခိုတိုက်ခတ်တာတွေရှိတဲ့အကြောင်းတုံ့ပြန်ပါတယ် KIA အဖွဲ့ဟာအစိုးရနဲ့နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုဖို့ဆွေးနွေးနေတဲ့အဖွဲ့ဖြစ်ပြီးတော့ကချင်ပြည်နယ်အတွင်းမှာ2018ခုနှစ်လောက်ကစပြီးတော့တိုက်ပွဲကြီးတွေမဖြစ်ဘဲနဲ့ငြိမ်သက်နေကြတာလည်းဖြစ်ပါတယ်ဒီလရှိရနေမှာတော့မြကြီးနားမျိုးကဆန္ဒပြပြည်သူ2ဦးကိုလုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့ပြစ်ခတ်ခဲ့ပြီးတဲ့နောက်ပိုင်းကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြန်လည်စတင်လာတာဖြစ်ပါတယ်
ကိုတန်းညိုတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ရန်ကုန်ကဆန္ဒပြပွဲအခြေအနေတွေကိုလည်းတင်ပြပေးပါအောင်မယ်စစ်အာဏာသိမ်းအုပ်ချုပ်မှုစန့်ကျင်ဆန္ဒပြသူတွေအပေါ်စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းမှုတွေပိုတိုးလာခြင်းမှာဆန္ဒပြသူတွေပိုတိုးလှုပ်လာသလိုဆန္ဒပြသူတချို့ကလည်းခုခံကာကွယ်မှုတွေကိုလှုပ်လာနေကြပါတယ်ရန်ကုန်မြို့ကဆန္ဒပြသူတွေဟာစစ်တပ်ဘက်ကတင်းနှက်တွေလောင်ချာတွေလက်ပစ်ဘုံးတွေနဲ့ပစ်ခတ်တာကိုရရပစ္စည်းတွေနဲ့ခုခံကာကွယ်နေကြသလိုပျောက်ကြားတဲ့ဘိတ်ပုံစံနဲ့လည်းနေရာအနှံ့မှာဆန္ဒပြနေကြပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာအရက်သားဆိုးရွားတွေကိုဖန်ဆီးပြီးတော့စစ်တပ်ကနေအာဏာသိမ်းလိုက်တာဒီကနေ့ဆိုရင်58ရက်မြောက်ဖြစ်သွားပြီဖြစ်ပါတယ်။ဒီစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြနေကြသူတွေကလည်းဇွဲမလျှော့ပဲဆက်ပြီးတော့ဆန္ဒပြနေကြပါတယ်။ဆန္ဒပြနေတဲ့ပုံစံကိုလည်းပုံစံမျိုးစုံနဲ့လုပ်နေကြတာမှာဒီကနေ့မှာတော့အမိုက်တပိတ်လို့ဆိုပြီးရန်ကုန်မြို့ကလမ်းမတွေထပ်မအမိုက်တွေကိုစွန့်ပစ်ထားပြီးတော့အာဏာရှင်စနစ်ကိုဆန့်ကျင်ခဲ့ကြပါတယ်။အကြမ်းဖက်ပစ်ခတ်တာတွေကိုရှောင်ရှားနိုင်မှုအတွက်စစ်တပ်နဲ့ရဲလုံခြုံရေးတွေနဲ့ထိတိုက်မတွေ့တော့ဘဲအာယုံဥတပိတ်နဲ့မနက်အစောပိုင်းတွေမှာအမိုက်တပိတ်လူမဲ့တပိတ်တွေကိုပြုလုပ်ခဲ့ကြပါတယ်။မနေ့ကမတ်လ29ရက်နေ့ကတေဆုံးသူ12ယောက်ထပ်မင်းရှိခဲ့ပြီးတော့တေဆုံးသူအရေအတွက်အတိအကျအတိပြုနိုင်မှုခက်ခဲနေသေးတယ်။တောင်တကုံမြို့နယ်မှာတော့56လမ်းစုံမှာမီးရှို့ခံထားရတဲ့အလောင်းတလောင်းကိုအနီးဝန်းကျင်မှာနေသူတွေကမနေ့အစောပိုင်းမှာတွေ့ရှိခဲ့ကြပါတယ်။တေဆုံးသူကဘယ်သူဘယ်ဝါဆိုတာမသိရသေးသလိုဘသူလက်ချက်ဆိုတာလည်းအတည်ပြုဖို့ခက်ခဲနေပါတယ်။ဒါပေမဲ့အဲ့ဒီနေရာမှာညကလေးကစစ်တပ်ကလက်နက်တွေနဲ့ပစ်ခတ်နေတာကြောင့်ပြည်သူတွေဟာအိမ်မြင်ကိုမထွက်ရဲဘဲနေအိမ်ထဲမှာသာပုံအောင်နေရတဲ့အခြေအနေနဲ့ရင်ဆိုင်ခဲ့ရတာပါ။တောင်ငုံမြို့နယ်ထဲမှာဆန္ဒပြတဲ့ဘိတ်မှာရှေတန်းကနေပါဝင်ခဲ့တဲ့လူငယ်တချို့လည်းထွက်ပြေးတင်းချောင်နေကြရပါတယ်
။ဒီကောင်နဲ့တနေ့နဲ့စပစ်တာမဟုတ်ဘူးဒီလက်နဲ့ကြီးနဲ့ပဲစားစားရောက်ရောက်ချင်းပဲကားဝါဆင်းပြီးတော့ဟိုလောက်ပဲကြာမယ်9မိနစ်လောက်ပဲကြာမယ်သူတို့လူစီပြီးတာနဲ့တန်းပစ်လိုက်တာပဲကျွန်တော်အရှိကတိတ်ကလုံးဝပွင့်ချော်သွားပြီကျွန်တော်ဖိုင်းနေရင်းနဲ့တောင်မှလွင့်သွားတယ်ပြီးတဲ့ပြီးတော့တောက်လျှောက်သူတို့စက်တနေ့နဲ့လာမပြီးပြစ်တယ်ဆိုတော့တောက်လျှောက်ပြစ်တယ်ပြစ်ပြစ်လဲပြစ်ပြီးနောက်တော့သလုံးထက်ထူတယ်။ဒီနေ့ကကျွန်တော်တို့96ပေါ့နော်လက်ကုန်စဖြူအတွက်ကိုလက်နဲ့ကြီး၄လုံးတော့တုံးသွားတယ် တော့ရှောက်မရဘူး။ညတော့တ냐လုံးအိတ်ကောင်မှာတ냐လုံးမိတ်ကောင်ဆိုတာကတော့ရှောက်ပြင့်နေတာမဲမဲမြင်တာနဲ့ပြင့်မဲမဲမြင်တာနဲ့ပြင့်ဒီကောင်ကြီးဆဲတယ်မင်းတို့မိုက်ကောင်ရှိရင်တွေ့ခဲ့ငါလုံးလာလာပြီးဘာညာဆိုဆဲတယ်ပြစ်တယ်အဲ့လိုမျိုးပေါ့။တို့ကျွန်တော်ကလုံးဝထွက်လို့မရဘူးပြီးရက်ွက်တွေရဲ့ကိုမိချုံးကြည့်ရဲ့လမ်းပြစ်တယ်အဲ့လိုမျိုးပေါ့နော်။
ဒါကတော့မနေ့တုန်းကတောင်တကုံမှာဖြစ်ခဲ့တဲ့အခြေအနေကိုဆန္ဒပြသူတယောက်ကပြောပြခဲ့တာပါဒီကနေ့မနက်အစောပိုင်းအထိမှလည်းဆန္ဒပြတဲ့သူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကပစ်ခတ်ခဲ့တာတွေရှိပြီးနေ့လယ်နဲ့ညနေပိုင်းအချိန်တွေအထိလမ်းမတွေပေါ်မှာစောင့်နေပြီးထွက်လာတဲ့သူတချို့ကိုတားဆီးစစ်ဆေးတာတွေရှိပါတယ်လို့ကိုရိုင်းကြုံတွေ့ရသူတဦးက VOA ကိုပြောပြပါတယ
်ကျွန်တော်မျက်မြင်ပေါ့ကျွန်တော်မြင်လိုက်ရတာကတော့အမျိုးသမီးအရွယ်ဆုံးပေါ့အမှတက်ကြီးပိုင်းနဲ့ပါမယ်အလက်လက်ပါမယ်လို့အမျိုးသမီးတွေကြီးကိုပဲအိမ်ထဲကနေခေါ်ထုတ်သွားပြီးတော့လေဒီထန်းခိုင်းတယ်ပေါ့ပြီးတော့ပြန်လို့ပြင်လိုက်တယ်ပေါ့အဲ့လိုမျိုးတရားလေးရက်ဘက်ကိုဝင်ဝင်သွားတယ်ဝင်ဝင်ပြီးတော့ဒီသနာကြတဲ့လူငယ်ပေါ့နော်လူငယ်၃ယောက်ရဲ့အိမ်ကိုဝင်ဝင်တယ်ပေါ့ဝင်ဝင်တကားတော့ရိုက်ချုပ်ပြီးဝင်သွားတယ်ပစ္စည်းတွေတော့ယူသွားတာတော့မသိဘူးသူအဖမ်းကြီးတော့မသိရသေးဘူးမှာဟုတ်ကဲ့သွားတဲ့ခါမှာသူကဒီဆိုင်ကယ်သမားတွေကိုလမ်းပြီးတော့တားတယ်ပေါ့မှာတချို့ကတော့ဆက်ပြေးတယ်ဆက်ပြေးတယ်ဆိုလို့ချင်းလိုက်ပစ်တယ်မှာနက်ကကျွန်တော်မျက်စိချင်းပါရင်တရားဒီလိုလိုက်ပြတာထိတာထိတော့မထိလိုက်ဘူးတော့လိုက်ပြတယ်လိုက်ပြပြီးတော့ကျွန်တော်တို့ကဖတ်လမ်းထိပ်ကိုဒါလေးထွက်ကြည့်တာပေါ့ဖတ်ကြည့်တဲ့အချိန်မှာသူတို့ကင်းမုန်းပြီးတော့ဘွားကနေပေါ်လာပြီးကျွန်တော်တို့ကလိုက်ပြတာကျွန်တော်တို့လိုက်ပြတော့ကျွန်တော်တို့ဝရုံးတော့ကနေထွက်ကြည့်ရတာအဲ့လိုအနေထားရှိတယ
်ရန်ကုန်မြို့တွေကတချို့နေရာတွေမှာလည်းနေနေတဲ့အထိလက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်စစ်ဆေးဖမ်းဆီးတာတွေရှိနေပါတယ်အခုလိုမျိုးစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကဆန္ဒပြပြည်သူတွေကိုလက်နက်တွေတုံအင်အားတုံအကြမ်းဖက်ပစ်ခတ်ပြိုခွဲလို့တေဆုံးသူဟာ910ဦးထက်မနည်းရှိသွားပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ရဲ့မတ်လ29ရက်နေ့အထိစည်းရုံးမှာဖော်ပြထားပါတယ်ဒီအရေးအတွက်ကတော့ AABB ရဲ့ကောက်ယူရရှိထားတဲ့တေဆုံးသူအရေးအတွက်ဖြစ်ပြီးတော့စစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကအင်အားသုံးအကြမ်းဖက်လို့တေဆုံးခဲ့ရသူတွေဟာဒီထက်မကများပြားနိုင်နေဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်ရှင်
မဆုံမုံတင်ပြပေးခဲ့တာပါခင်ဗျာတရားရှိမှခင်ဗျာမြန်မာနိုင်ငံတော်စစ်ကောင်စီဆန့်ကျင်ဆန္ဒပြပွဲတွေအတွင်းမူဆယ်မြစ်ကြီးနားကော့တောင်စတဲ့မြို့တွေမှာလည်းဒီကနေ့တေဆုံသူတွေရှိခဲ့ပါတယ်နေဆောင်ကဆန္ဒပြသတင်းတွေနဲ့စစ်တပ်ရဲ့ဖြိုခွင်းမှုတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မအေးတန္တာကျော်ကပြောပြပေးပါမယ်ခင်ဗျာ
ဒီကနေ့နေမျိုးတွေမှာလုပ်ကြတဲ့ဆန္ဒပြပွဲတွေကရှမ်းပြည်နယ်မူဆယ်မြို့မှာစစ်တပ်နဲ့ရဲကဒီနေ့အစောပိုင်းပစ်ခတ်ဖြိုခွဲလို့အမျိုးသားတအုပ်တေဆုံခဲ့ပါတယ်ပြစ်ခံရတဲ့အခြေအနေကိုမူဆယ်မြို့ကန်တူက VOA ကိုအခုလိုရှင်းပြပါရစေ
။မနေ့က10နာရီရောက်ပေါ့နော်။အဲကျွန်တော်တို့မူဆယ်မှာရှိတဲ့သတိပဋ္ဌာန်နဲ့ဆန္ဒပြတဲ့အဖွဲ့တွေကိုသူတို့ရဲနဲ့စစ်တပ်အင်အားအများကြီးနဲ့ဖြူခွဲတယ်ဗျ။နောက်ပြီးနေရီဘုံလေးဖြစ်တယ်။ဖြစ်တော့ကျွန်တော်မူဆယ်အထာထကနှစ်ကျောင်းသားမှာပေါ့နော်။တယောက်ကိုသူတို့တနက်ကြီးကအစ်စ်ပေါ့ခေါင်းမှန်နေဗျ။ခေါင်းမှန်တော့ပထမတော့ဖိကူပေးနေတယ်။နောက်ပိုင်းသူကြဆုံးသွားတယ်ပေါ့နော်။အလောင်းကိုလေသူတို့ချက်ချင်းတကြူလိုက်တယ်ဆိုတော့သူကအလောင်းကိုလာလူတွေပါ냐ဖြစ်မှာသူတို့အတွက်သူအလောင်းကိုလေချက်ချင်းတကြူလိုက်တယ်နောက်ပြီးအခုကသေဆုံးခြင်းဟာမူဆယ်မြို့ရဲ့ဒုတိယမြောက်တီဆုံးခြင်းပေါ့နော်ဆန္ဒပြအဖွဲ့တွေရတဲ့နောက်ဒုတိယမြောက်တီဆုံးခြင်းဖြစ်ပါတယ
်ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလည်းဆန္ဒပြသူတယောက်တနက်ထိမှတေဆုံးခဲ့ရတာပါမလ29ရက်နေ့ကလေးကဆန္ဒပြပွဲတွေကိုနေတိုင်းပြစ်ခတ်ဖြိုခွဲခံနေရတဲ့ရန်ပူရက်ကွက်မှာဖြစ်ပါတယ်ဒီကနေ့မလ30ရက်နေ့မှာတော့အမျိုးသမီးငယ်တဦးသေဆုံးသွားတယ်လို့မြကြီးနာမြို့ကန်ကပြောပြပါတယ
်။မစ္စတာ၁ယောက်စဖုန်းလာအသက်23နှစ်။ဆရာရဲ့စင်တော့ကျွန်တော်မသိဘူး။အခုတော့ဆက်တရတော့ကအဲစဆုံးသွားတဲ့သူရဲ့အလောင်းကိုစက်ကလိုက်မှာပြေးချင်လို့တားနေရတယ်။အဲ့မှာနေကဒီ PCT အဖွဲ့နဲ့အရင်ဖတ်တွေကညှိနေတယ်။စက်သက်ပဲအလောင်းကိုပြေးချင်ဖြစ်နေတယ်။ဒါပြတော့အဲ့ဒီရန်ပူကိုသွားတဲ့တစ်ချိန်နေစားရည်ကိုလည်းပြစ်ခံရတယ်ဘောနော်အဲစားရတယ်ကျွန်တော်ပြောလို့28ရက်နေ့ဖဲကနေဘောနော်အဲ့လိုချစ်နေတာအဲရန်ပူမှာဖြစ်နေတော့ကျွန်တော်ဒီဖန်မူစနာမြောက်ဆန်ကဘာရောစားပူရက်ွက်တော့ကောင်းရကတော့လည်းခေါ်ဆန္ဒကြံပြနေကြတားစီနဲ့လုံနေရတော့တွေးလိုက်တယ်ကျွန်တော်လည်းဟုတ
်မြန်မာနိုင်ငံတောင်ပိုင်းကတနင်္သာရီတိုင်းဒေသကြီးကော့တောင်မြို့မှာတော့ဒီကနေ့မလ10ရက်နေ့မနေ့ပိုင်းကလေးကမြို့ရင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်အနည်းဆုံး3ဦးသေဆုံးပြီးတော့အများပြားဒဏ်ရာရရှိသွားတာပါထဝယ်မြို့မှာတော့မလ29ရက်နေ့ကလမ်းမပေါ်မှာစိုက်ကယ်စီးနေတဲ့စစ်တပ်ရင်နှန်းကပစ်ခတ်လို့စိုက်ကယ်ပေါ်ပါလာတဲ့သူအသက်18နှစ်အရွယ်မြို့သားတဦးဒီကနေ့ပဲကွယ်လွန်သွားပါတယ်အခုလိုမျိုးပြစ်ခတ်ဖြုတ်ခွဲနေပြီမလဲမြန်မာနိုင်ငံကမြို့ကြီးတွေသာမကနေမျိုးလေးတွေမှာပါပုံစံမျိုးစုံနဲ့စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုပြည်သူတွေကဆက်ပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်မန္တလေးမြို့မုံရွာမြို့တွေမှာစိုက်ကယ်တပိတ်လူမဲ့တပိတ်တွေဖြင့်လူကြီးထောင်ချီပြီးတော့ဆက်လက်ဆန္ဒထုတ်ဖော်နေကြပါတယ်ဒါ့အပြင်ခင်ဦးဝက်လက်မင်းလှမကွေးဒဇယ်မလှိုင်ကောလင်းနဲ့ပဲခူးတို့မှာလည်းလူထောင်ချီလမ်းလျှောက်တပိတ်တွေဖြင့်စိုက်ကယ်တပိတ် ထိုင်းသဘေးတွေလည်းပြုလုပ်ကြပါတယ်စစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတွေပြုလုပ်တာကြောင့်စစ်တပ်ရဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြစ်ခဲ့ပြီးတော့တေဆုံးသူခုထိဆိုရင်တော့910ဦးထက်မနည်းရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကအချက်လက်ထုတ်ပြန်ပါတယ်စစ်တပ်ရဲ့ကပစ်ခတ်လို့တနက်ထိမှတေဆုံးသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေလည်းပါဝင်တယ်လို့တေဆုံးသူအများစုကလည်းလူငယ်တွေဖြစ်ကြပါရဲ့ရှင်
။မိုင်းတနာကျော်တင်ပြပေးခဲ့တာပါခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကန့်ကွက်ဆန္ဒပြခဲ့ကြသူတချို့အိန္ဒိယနိုင်ငံဘက်ကိုတင်းရှောင်လာကြရင်အခုညီမပေးဖို့မနစ်ပူရာအစိုးရတာဝန်ရှိသူတွေထုတ်ပြန်ထားတဲ့ညွှန်ကြားချက်ကိုပယ်ဖျက်ကြောင်းမလ29ရက်ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒီအကြောင်းကိုတော့ view သတင်းတောင်နိုင်ကိုင်ကသတင်းပေးပို့ထားပါရခင်ဗျာ။
မြန်မာစစ်တပ်ကလည်းအာဏာသိမ်းတဲ့လောက်ရောက်ကိုလက်မခံပဲဆန္ဒပြတပိမောက်တဲ့တူတွေဟာလုံခြုံရေးတပ်ဖွဲ့တွေဘက်ကဖြိုခွင်းဖမ်းဆီးမှုကြောင့်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတိမ်းချောင်လာတဲ့တူတွေလည်းရှိနေတာပါ။အဲ့ဒါလိုထွက်ပြေးလာသူတွေရောက်လာရင်လက်မခံဖို့မဏိပူရပြည်နယ်အစိုးရကမလ26ရက်နေ့မှာအမိစာထုတ်ပြန်ခဲ့ပါတယ်။မလ29ရက်နေ့ကတော့ဒီအမိစာကိုမဏိပူအစိုးရကပယ်ဖျက်ခဲ့ပါတယ်။ဒါပေမဲ့ပရမညွန်ကြားချက်ထွက်ခဲ့ပြီးနောက်မြန်မာဘက်က80ရောက်လောက်ဟာနိုင်ငံနယ်စပ်ကမိုးရေးမြို့မှာအဲ့ဒီအထက်မှာတောင်းတင်နေခဲ့ကြတယ်လို့သမူးဒေတာခန်တူးကပြောပါတယ်
။ဒီပိုပီငယ်ကတော့သူကတော့မောင်းထုတ်လိုက်ပြီးဆိုတော့မှကလေးရောမြင့်ချင်ရောသူတို့အားလုံးကိုမောင်းထုတ်လိုက်တော့မနီပူပီငယ်ကနေရောနေဆက်မှာအပြင်းရောလို့သိရတယ်ဇော်နမဲတခြားမသိဘူးဒီပြည်ချင်းဖြစ်ပေါ်တော့ပြန်မဝင်ကြသေးဘူး။အယောက်80ကျော်ဝန်းကျင်လောက်ရှိမှတင်တယ်။ကလေးအပါဝင်ပေါ့နော်။ဒါနဲ့သူတို့ဘက်ကနေလည်းတချို့ဘောင်းဆောင်ပိုင်းတိုင်းကြီးနိုင်မှုလုပ်လို့တင်တယ်အဲ့ဒါကြောင့်လည်းပဲသူတို့ဒီဘက်ချမ်းကိုဟိုတန်းပြီးတော့မဝင်ပြတဲ့သဘောဖြစ်မှာ
ဒါပေမဲ့ပြီးခဲ့တဲ့ရက်ပတ်တုန်းကစကိုင်းတိုင်းသမူးမြို့မှာဆန္ဒပြမှုတွင်လုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်မှုကြောင့်တန်ရာရသူ3ဦးကတော့မဏိပူရအင်ဖာစေယုံမှာစေကူသမှုခံယူနေရတယ်လို့အင်ဖာမြို့နေကိုသိန်းအောင်ကပြောပါတယ
်ကျွန်တော်ရေးသွားခဲ့မှာကျွန်တော်တို့ကဒီမှာအလုံးချုပ်နေတာကအဲ့ရရတဲ့၃ယောက်ဒီကစီယုံမှာတင်းလာတာနဲ့အဲ့ဒါကတော့တမှုမှာဖြစ်ခဲ့တဲ့ဟာတွေပေါ့နော်အဲ့ရတာ၃ယောက်ရှိတာ
လောလောဆယ်မဏိပူရပြည်နယ်ဘက်ကိုတင်းချောင်လာကြတို့အရေးအတွက်ကိုတော့သူကတိတိကျကျမပြောနိုင်သေးပါဘူးမြန်မာနိုင်ငံချင်းပြည်နယ်နဲ့ကပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်မှာလည်းမြန်မာပြည်တွင်းကလူသေဆောင်နေပါတင်းချောင်လာတယ်လို့မီဇိုရန်ခြေပြု NGO United for Democratic Myanmar အဖွဲ့အတွဲဖက်တွင်းမှုကိုရစ်ချတ်ကဆိုပါတယ်
ဒီဒီကအခုမြန်မာထိုင်ပြည်မရှိတဲ့ခါမှာတော့အခက်အခဲတော့ရှိတာပေါ့နော်ဒီလိုကျွန်တော်တို့ထားတဲ့နေရာလေးဒီတချို့ကအဲ့တဲ့ပုံစံမျိုးနဲ့ပြည်စုတာလည်းရှိတယ်လေဒါပေမဲ့ဒါကရေရှိအတွက်ကလုံးဝမဖြစ်နိုင်ဘူးလေဆိုတော့ကျွန်တော်တို့ရေရှိအတွက်ကျွန်တော်စဉ်းစားတဲ့ခါမှာဒီလိုဆိုတော့မရှိရတာနေပြည်တော်မှာဒီလိုအတွက်နေရာပေါ့နော်နေရာဟိုမှာ refugee camp လား relief camp လားအခုခုပေါ့နော်အဲ့ဒီပုံစံမျိုးတော့ရှိရှင်သိသိနေပြီဒီလိုကျွန်တော်တို့ဒီနဲ့ဘယ်လိုပြောကျွန်တော်တို့တွန်းအားပေးနေတာဟုတ်လေအကြီးအကျယ်ကတော့ကမန်းချီတော့တပောင်းဝင်ကျင်လောက်တော့ရှိတော့ဘူ
းမီဇူရန်ဘက်တင်းချောင်လာတဲ့သူတွေထဲမှာရဲတပ်ဖွဲ့ဝင်တွေလည်းအများပြားပါဝင်နေတယ်လို့ကိုရီချက်ကဆက်ပြောပါတယ
်ရဲတပ်ဖွဲ့ဝင်တွေကလေဒီအဲဆိုမှကျွန်တော်တို့ရထားတဲ့စင်ရင်အရဆိုတော့150ကျော်တော့ရှိပြီနေဆက်ကဟာနဲ့ဆိုတော့500ထိတော့ရှိနိုင်တယ်တချို့ကတော့မိသားစုလိုက်လာတဲ့ဟာတွေရှိတယ်ဒါပေမဲ့အများသောအားဖြင့်တော့တယောက်တည်းအဲ့လိုထွက်ပြေးလာကြတာများတယ
် NGO United for Democratic Myanmar ဖွဲ့ကနေရဲတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုဝင်900ခန့်မီဆူရန်ဘက်တင်းချောင်လာတယ်လို့ပြောဆိုနေပေမဲ့တီးခြားတည်မပြုတ်နိုင်သေးပါဘူးစစ်ဘေးရှောင်မြန်မာပြည်သူတွေကိုအိန္ဒိယနိုင်ငံဆိုရကအကူအညီပေးဖို့ငင်းဆန်ရာကနေပြန်လည်လက်ခံကြောင်းထုတ်ပြန်လာတဲ့အပေါ်မှာခွန်နုတုံချင်းသတင်းဌာနအေဂျင်တာဂိုရောဘတ်ကအခုလိုတုံ့နှတ်ထားပါတယ
်။မနီပူပြည်နယ်ကတော့သူတို့အိန္ဒိယဘဟုအစိုးရရဲ့ဟိုအမိန့်အတိုင်းသူတို့လုပ်ခဲ့တာပေါ့လေ။ပူဘက်ကဝင်လာတဲ့လူတွေကိုပြန်မောင်းထုတ်တာမျိုးတွေလုပ်တယ်။ဟိုအဝယ်မခံဘူးပေါ့လေ။ဆိုတော့အဲ့လိုမျိုးတားဆီးမှုလုပ်ခဲ့တယ်။ဆိုတော့ဒီကိစ္စပေါ်မှာတော်တော်လေးဟိုလူခွေကြီးကျူတော့လည်းပဲကြည်ကြည်ဒါနိုင်ငံရေးချီမီကြောင့်ဒီလိုမျိုးအတန်အသေးဆွေးနွေးကြတော့မလို့ဘယ်ကူပြီးပြီးတော့ခိုးလုံရတဲ့သူတွေကိုဒီလိုမျိုးပြန်မောင်းထုတ်တာတော့တကယ်ပဲလူသားချင်းစာနာမှုဟိုမရှိဘူးဆိုပြီးတော့ပြည်တွင်းဝေခါမှုတော်တော်များများရှိခဲ့တယ်ပေါ့လေအိန္ဒိယမီဒီယာတချို့ကလည်းရေးသားမှုတွေရှိလာတယ်အဲ့ရဲ့ကြက်ရက်တွေကြောင့်လည်းဒါမဏိပူအစိုးရကတော့သူရဲ့အဲ့ပြန်ပို့မဲ့ကိစ္စကိုပြန်ရုပ်သိမ်းတယ်လို့ပဲထင်ပါတယ်
စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်နေကြသူတွေကတချို့အခုလိုအိန္ဒိယနယ်စပ်ဘက်ကိုရောက်ရှိလာနေတယ်လို့ကရင်မျိုးရစီယုံ KNU ထိန်းချုပ်ရနယ်မြေဘက်ထွက်ပြေးသိမ်းချောင်နေကြသူတွေလည်းရှိနေပါတယ်ခင်ဗျာ
နိုင်ကွင်အင်သတင်းပေးပို့ခဲ့တာပါခင်ဗျာ တရင်ပပူချက်တွေကိုနားဆင်ကြရပြီမှာတော့အခုအပတ်စဉ်တင်ဆက်နေကြအင်္ဂါညစကဝိုင်းအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။ချင်းပြင်းနဲ့မတူပြီးမြို့ဟာလူဦးရေ4000တောင်မပြည့်တဲ့မြို့တစ်မြို့ဖြစ်ပေမဲ့လက်ရှိချိန်ထိစစ်အာဏာသိမ်းမှုဆန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေတနည်းမဟုတ်တနည်းနဲ့ရှိနေတော့မယ်လို့ကိုရိုင်းပါဝင်နေသူတူက VOE ကိုပြောပါတယ်။ပြည်ထောင်စုလွတ်တော်ကုစားပြုကော်မတီ CRPH ကခန့်ထားတဲ့ကုလသမဂ္ဂအထူးတန်တမာဒေါက်တာဆာဆာရဲ့ဇာတိမနိမတူပြည်မျိုးရဲ့လက်ရှိအခြေအနေတွေကြောင်းလူညုံရေးရအမည်ထုတ်ဖော်ပြောလို့မရတဲ့မျိုးကံဆန္ဒပြသူတူကိုခုကြော်ကြော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဒီကင်းရန်ကင်းရှိကြတဲ့အတွက်ဝမ်းသာပါတယ်ကျွန်တော် VOE ဆွေးနွေးကမှပါဝင်ဆွေးနွေးပေးတဲ့အတွက်လည်းပဲကျေးဇူးတင်ပါတယ်ခင်ဗျာ။ဆိုတော့ကျွန်တော်
ကျေးဇူးတင်ပါတ
ယ်။ပထမဦးဆုံးကိုထက်ခေါင်လေးနဲ့စားလိုက်အောင်ကိုထက်ခေါင်လေးလာလက်ရှိမြန်မာနိုင်ငံအခြေအနေမှာရတွေ့မြေပြင်မှာတည်င်းယူနေရတဲ့အခြေအနေကဘယ်လိုများရှိနေပါသလဲတည်င်းသမားတွေတည်င်းယူလို့ရရနေပါသေးရဲ့လား
အဲ့ဒါမှာကျွန်တော်နှစ်ခုရှိတယ်ကွာတည်င်းယူလို့ရရနေသလားဆိုတော့ရတဲ့အခြေအနေတွေတချို့တွေမှာတော့ရှိတယ်မှတချို့တွေမှာကလည်းတည်င်းသမားတွေအပေါ်မှာဒီပြောမလို့အစိုးရအာဏာပိုင်ကဟိုဖန်ဆင်းအရေးယူတဲ့အပိုင်းတွေမှာတည်င်းသမားတွေကြောက်ရွံ့ထိတ်လန့်မှုရှိနေတယ်လို့နောက်တစ်ပိုင်းကတော့ဤသူတွေကိုနှိုက်ကိုကလည်းဟိုသူတို့ကိုတည်င်းယူလို့ရှိရင်ဟိုသူတို့ရဲ့ဒီမျက်နှာတို့ရုပ်တူပါတို့ပါသွားမယ်ဆိုတော့စိုးရင်ထိမ့်လန့်မှုကလည်းတည်င်းသမားတွေမှာကအကြီးကစိန်ခေါ်မှုတစ်ခုကျွန်တော်တို့မှာလက်တွေ့ကြုံတွေ့နေရတယ်။ဒါတစ်ချက်ပေါ့နော်။နောက်တစ်ချက်ကဘာလဲဆိုတော့တည်င်းသမားတွေကိုကျွန်တော်တို့ကဟိုဘလောက်ထိကောကျွန်တော်တို့ covering လုပ်ပေးနိုင်မှာလဲ။အထူးသဖြင့်ဟိုတည်င်းဌာနတွေကဘလောက်ထိ covering လုပ်ပေးနိုင်မှာလဲ။သက်ဆိုင်ရာဌာနဆိုင်ရာကိုယ်စီရော block covering လုပ်ပေးနိုင်မှာလည်းဆိုတော့ကျွန်တော်တို့ကလုံးဝပါမအာမခံခြင်းမရှိတော့ဘူးကျွန်တော်တို့ကတော့မြေပြင်တည်င်းယူကြတယ်မြေပြင်တည်င်းယူကြတဲ့အစီမှာအဲ့ဒီအခက်အခဲကိုကျွန်တော်တို့ကဖြတ်တန်းဖို့ကိုဟိုအများကြီးကျွန်တော်တို့က risk တွေယူနေရပြီကို
ဟုတ်ကဲ့ဆိုတော့လွတ်လပ်သောတည်င်းသမားများအင်အားစု IGF ပေါ့နော် IGF ကဒီကျွန်တော်နားလည်သလောက် February 1ရက်နေ့ဆီယနာဒေးပြီးနောက်ပိုင်းမှာဖွဲ့လို့ကျွန်တော်နားလည်ပါတယ်ဟုတ်ပါလားခင်ဗျ
ဟုတ်ပါတယ်ခင်ဗျကျွန်တော်တို့ဒီစစ်အာဏာသိမ်းပြီးနောက်ပိုင်းမှာဒီတရေသမားတွေကိုဖိနှိပ်ဖို့လုပ်လာတဲ့အချိန်မှာကျွန်တော်တို့နယ်ပယ်ပေါ်ပေါင်းစုံပေါ့နော်ကျွန်တော်တို့ရုပ်တံရှိမယ်ကျွန်တော်တို့ online နေလည်းရှိတယ်တရေသားတွေလည်းရှိတယ်အဲ့ဒီမှာရှိတဲ့နယ်ပယ်ပေါင်းစုံမှာရှိတဲ့ဒီတရေသမားတွေပေါ့တရေသမားတွေစုပြီးတော့ဖွဲ့စည်းထားတာပါခင်ဗျအ
ဒီအဓိကရည်ရွယ်ချက်ကဘယ်လိုရည်ရွယ်ချက်နဲ့အဓိကဒီလိုဖွဲ့စည်းလိုက်တာလဲထားတာခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ရည်ရွယ်ချက်ကတော့ဟိုဥတီကျက်လေးရတော့ထားထားတယ်ပေါ့နော်ပုံစံမျိုးဒါပေမဲ့အဓိကယူရချက်ကနှစ်ခုလို့ပြောလို့ရတယ်တစ်ခုကတော့ကျွန်တော်တို့လက်ရှိစစ်တပ်ကနေပြီးတော့အာဏာသိမ်းတာကိုကျွန်တော်တို့တရင်သမားတွေအနေနဲ့ကျွန်တော်တို့လုံးလုံးလက်မခံဘူးဆိုတာတစ်ချက်ရှိတယ်နောက်တစ်ခုကကြတော့ဒီစစ်အာဏာသိမ်းကာလမှာတရင်သမားတွေရဲ့တရင်စာလွတ်လပ်ခွင့်တရင်ရေးသားခွင့်တွေပတ်သက်ပြီးတော့ချုပ်ချယ်လာတာမှန်တယ်များကိုကျွန်တော်တို့လက်မခံဘူးကျွန်တော်တို့ဒါကိုတောင်းလန့်မယ်ပေါ့နော်ဟိုကျွန်တော်တို့ရေးလို့ရတဲ့နေရာကနေရေးဖို့ရေးမယ်ဆိုတော့ခံယူချက်တွေနဲ့ကျွန်တော်တို့ဖွဲ့စည်းလာပါခင်ဗျ
ဟုတ်ကဲ့ကျွန်တော်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာပေါ့လေသတင်းသမားတွေကြားထဲမှာသဘောထားကွဲလွဲစရာကိစ္စလေးတွေကျွန်တော်တို့လည်းကြားခဲ့ရတယ်အဲ့ဒါကဘာလဲဆိုတော့ဒီစစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲကိုတက်မယ်မတက်ဘူးဆိုတဲ့ကိစ္စဟာလားနော်စစ်ကောင်စီစီကနေပြီးတော့သတင်းရယူမယ်မရယူဘူးဆိုတဲ့ကိစ္စဒီနေရာမှာတချို့ကလည်းပဲစစ်ကောင်စီကနေပြီးတော့ရတဲ့သတင်းတွေကသတင်းမှန်မဟုတ်ဘူးအဲ့တော့ဘာမှသတင်းယူနေစရာမလိုဘူးတဖက်ကအမြင်အရကြတော့လည်းပဲဘာဖြစ်ဖြစ်သတင်းသမားကတော့သတင်းသမားအလုပ်ပဲလုပ်ရမှာပဲဟလာသတင်းရှိရင်ရှိတဲ့သတင်းကိုရေးရမှာပဲစစ်ကောင်စီကပြတာမဟုတ်လို့ဘယ်သူကပြတာမဟုတ်လို့ဆိုပြီးတော့မရှောင်သင့်ဘူးဆိုတဲ့အမြင်မျိုးနဲ့ပေါ့နော်အဲ့ဒါမျိုးတွေကျွန်တော်တို့ကြားခဲ့ရတာရှိပါတယ်ဆိုတော့လက်တွေ့ဒီထဲမှာရှိနေတဲ့အခုကိုထက်ခေါင်လင်းတို့နောက်အခု IGF2 အနေနဲ့ရောဘယ်လိုဒီပေါ်မှာဘယ်လိုသဘောထားရှိပါသလဲကိုထက်ခေါင်လင်းအရင်ပြောပြပါလား
ကျွန်တော်တို့ကပထမဆုံးကျွန်တော်တို့ကစဉ်းစားလိုက်တာကဟိုစစ်ကောင်စီကကျွန်တော်တို့ဒီစဉ်းစားရှင်းလင်းရုပ်တဲ့အခါမှာကျွန်တော်စစ်ကောင်စီကဒီစဉ်းစားရှင်းလင်းဝင်တက်မယ်ဆိုရင်ကျွန်တော်ကအသိမှတ်ပြုရရောက်မယ်တစ်ချက်နောက်တစ်ချက်ကပါသူတို့စီကတော့ကျွန်တော်တို့တကယ်ကောကျွန်တော်တို့မေးခွန်းကောင်းကောင်းနဲ့မေးတယ်ဆိုရင်တိကျတဲ့အပြင်ဖြစ်မှန်လို့ကျွန်တော်ရနိုင်ပါမလားဆိုတော့တမင်ကကျွန်တော်တို့ဒီမှာအကြီးအဲ့တော့ကျွန်တော်တို့ကတော့ဒီ backup လောက်တာပေါ့နော်ဒီစစ်ကောင်စီရဲ့တင်းနာရှင်တွေကဒီကျွန်တော်လုံးဝမတက်ဖို့ကျွန်တော် backup လုပ်တယ်ဒါပေမဲ့တချို့သောတင်းနာနာတွေကတော့တက်ကောင်းတက်အဲတက်ကောင်းလည်းတက်ခဲ့ပါတယ်အဲ့ဒါလို့လည်းကျွန်တော်တို့ဟိုတစ်ဖက်ကနေတော့ကျွန်တော်တို့က social punishment ပုံစံမျိုးမဟုတ်ပင်မဲ့ဒါတော့ကျွန်တော်တို့ကန့်ကွက်တယ်ဆိုရဲဟာမျိုးတော့ကျွန်တော်တို့ဟိုကိုယ့်ရဲ့ personal အနေနဲ့ကျွန်တော်တို့လုပ်ခဲ့ကြတယ်ဒါကကျွန်တော်တို့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကိုနှက်ကူကအတိမတ်ပြုတ်ကကျွန်တော်တို့ရောက်သွားမလားဆိုတော့ soyan sega lah, jono di mana mian yang sijek lah, jono lah lomba, sekarang sijek dengan seni muda lomba macam tu, itu lah seni tu ye hari tu jono lomba, timah macam piu buk dah tu jono lomba pekal lomba ni.
Oh, IGF ni ayo dia awal tu borang sih dia, tapi kalau malay jono ye, nanti seni saja tak kubu no, dah ka, mizuro yo, migo mizuro yo, migo mibaing kuen, macam mula. Alah, lulu ye tipe yang memang social mula sudah senja je, jono kau nama lulu senja je mula siapa le. So IGF apa gaya? Dan apa tu lulu tu borang siapa le?
Okay, jono tu di sekarang siapa le? Tengah nasi ni buat mah, oh, tapi yang tamari cara mah ayusa, bono no, kunaga belok kayu mula sudah apa yang kau kue raro, dekai leshi si dia bepo. Jono tu tuaju le tu le leshi cara. ตัวมันอยู่สิ่งของสิ่งอื่นที่มันไม่อยู่ลูกสิ่งที่เราไปก็ลูกจ่ายเราจ่ายแต่ก็จะโน้มยังไงเราแต่ในธรรมะที่เราเชื่อสิ่งคุณก็ขยันจะเนี่ยเราคือว่าใจเกิดขยันจะสุดเลยนักกูจะมาจันทร์เราเส้นสายเลยชัดเจนไปแล้วเนาะสิ่งของสิ่งอื่นเราจันทร์เราตัวมันอยู่ส่วนอินโฟเมชันนี่ก็ไม่อยากบุสุดเลยหามอยู่กันเลยแต่เส้นสายจะก็สิ่งกูสิ่งเลยแต่คุณก็เราสิ่งของสิ่งตัวไม่เจนเลยพี่มาไม่พบพี่เจน่าพี่มา ตัวเมย์เลยตัวที่มาพิวอาไปจ่ายเลยสุดเลยเส้นทางจะมีอยู่สิเลยไอ้เราจันทร์เราก็รอที่ไอจีเอฟนี่เนี่ยไอเชี่ยมาเราคุณก็ตระเนี่ยตัวยาวยูเจนไม่ยูเจนกูจันทร์เราตัวอยู่วันเลยไม่ได้ดอมบูจันทร์เราไม่ยูวันเลยไม่ได้ดอมบูที่ก้าก็โคตรยูเจนก็ถ้าเขาเป็นลูกเส้นทางอะไรสุดเลยเช่นเนี่ยคุณก็โคก้าโคซับจุดอะไรมีเดียใกล้เกะเส้นทางจะสุดเลยหามีมาจันทร์เราอันนี้มาป้าสิลูกบ่เนาะไอ้เราตัวถ้าก้าเส้นทางเลยตัวไปก็รู้ได้ ုံသွားမလားဆိုတဲ့စဉ်းစားချက်တမားရသွားယူတဲ့အတွက်တချို့ information တွေကိုကျွန်တော်တို့သိလာတာလည်းရှိတယ်ပေါ့နော်အဲ့တော့ဒီပေါ်မှာတော့ IGF အနေနဲ့ကတော့ခုနကဟိုအဖွဲ့အနေနဲ့ကျွန်တော်တို့သိချာဟိုကတော့မရှိဘူးဟိုကျွန်တော်တို့မခံမပြောလို့ဘူးပေါ့နော
်ဆိုတော့မတ်သူစာကလည်းလူတင်တော်တယောက်အနေနဲ့လက်ရှိလာမြေပြည်မှာလက်တွေ့တင်ရယူနေတဲ့လူတယောက်ဆိုတဲ့အခါကျတော့မတ်သူစာဘလို့အချိန်နေရှိလဲတင်ရယူရတဲ့အချိန်တွေကတင်ရယူလို့အဆင်ပြေနေပါသေးရဲ့လားဘလောက်ထိအခြေအနေတွေကစိုးနေပါသလဲခင်ဗျ
အဲတေချာတာတခုရောဒီလက်ရှိပေါ့နော်ရက်ွက်နေပြည်သူတွေမှာတို့မှာထိတ်လန့်ကြောက်ရွံ့မှုတွေရှိနေတယ်အဲ့ဒီတော့တို့အနေနဲ့ဟိုအပြင်ရနေပြီးတော့ပေါ့နော်ဓာတ်ရိုက်ဒီတိုင်းပဲလာတဲ့သတင်းသမားတွေဆိုရင်တို့အတွက်ယုံကြည်မှုတို့မှာဟိုခက်ခဲနေတဲ့အနေအထားမျိုးတွေ့ရတယ်ကျွန်မတို့ဒီနေ့တောင်တကုံရောက်နေတယ်ဒါပေမဲ့တောင်တကုံကကျွန်မကမလာခင်ကတည်းကဟိုတောင်တကုံကရက်ွက်နေပြည်သူတွေကိုကျွန်မတောင်အရင်ဆုံးကွန်တက်လုပ်တယ်ပေါ့နော်ကွန်တက်လုပ်ပြီးတော့တို့ရဲ့အနေအထားတွေကိုကျွန်မအရင်မေးတယ်ပြီးတော့သူတို့အနေနဲ့ကျမလာမယ်ဆိုရင်သူတို့အဆင်ပြေနိုင်မလားပေါ့နော်ဘယ်လိုအနေအထားမျိုးရှိတယ်လုံခြုံရေးအနေနဲ့သူတို့ဘယ်လိုဆောင်ရွက်ပေးနိုင်လဲဆိုတဲ့ပုံစံမျိုးနဲ့ကျမအရင်ဆုံးချိန်တယ်ချိန်တော့သူတို့အနေနဲ့သူတို့ရဲ့အနေအထားတွေလက်ရှိဘယ်ချိန်မှာလာလို့အဆင်ပြေလောက်တယ်ဘယ်ချိန်လမ်းဆိုရင်တော့အဆင်ပြေတယ်ဆိုတဲ့ပုံစံမျိုးနဲ့တော့လက်ရှိပေါ့နော်ကျမတောင်တကုံထဲမှာဒီတမနာလုံးကျမသွားလို့ရနေသေးရပေါ့နော်ဒါကတော့ရက်ွက်နေပြည်သူတွေရဲ့ကူညီပေးမှုပါသူတို့ကအချင်းချင်းနေမြေလဲကျွမ်းကျင်တယ်ချင်းချင်းချိတ်ဆက်မှုလဲရှိတာဖြစ်တဲ့အတွက်အဲကျမအနေနဲ့ဒီနေ့ကတော့ဟိုသွားတော့ယူတော့ယူอยู่ท้าพี่ปีบ่เนา
ะโอเค
ไอ้เราจะมา2เนี่ย3เนี่ยคือโ
อเค
นี่พี่โอเค
สรุปลูรีเนี่ยอธิกซูยิ่งเจ๊กบาเมียขึ้นนี่ตะเลย
เอ๊ะด่าจม้าอมีนบ่เนาะลูรีก็ตรุอปอมาโหอธิกก็ลูรีเนี่ยซูยิ่งหมู่ก็บาจ่องเลยสรุปจม้ารู้ผู้มลินบอกให้เหมี่ยวรี MRTV ก็นี่ပြီးတော့ล้วนနေတယ်อัจฉะละดิအကုန်လုံးကลูรีဖြစ်နေတဲ့ဟာနဲ့လုံးဝတလွဲဖြစ်နေတယ်။အဲ့ဒီတော့သူတို့ရဲ့လက်ရှိဖြစ်နေတဲ့အခြေအနေကိုမြောက်ပတီလိုမျိုးမီဒီယာတွေကပုံမှားပြီးတော့တင်ပြမှာသူတို့အရန်စိုးရိမ်နေကြတာ။အဓိကသူတို့ရဲ့စိုးရိမ်မှုကအဲ့ဒါဖြစ်နေတယ်။အဲ့ဒီတော့သူတို့ရဲ့သတင်း information တွေတကယ်အစ်စင်မှန်သူတို့တွေကြောက်ရွံ့နေတယ်။ဒါပေမဲ့သူတို့တွေရှိတဲ့ရရပစ္စည်းတွေနဲ့သူတို့မှကာကွယ်နေရတယ်။ဘာဖြစ်လို့လဲဆိုတော့သူတို့အတားအဆီးတွေကိုတောက်လျှောက်လုပ်နေတယ်။အဲ့ဒီအတားအဆီးတွေလုပ်နေတာဟိုတစ်ဖက်ပေါ့နော်။ဟိုစစ်သားတွေကိုတိုက်ခိုက်ဖို့ဆိုတာတက်သူတို့ကိုမထီအောင်လို့ကာကွယ်နေရတဲ့နေထမ်းမျိုးပါ။အဲ့တော့တခါတလေကြရင်မြောက်ပြည်တို့မြမအတန်တို့မှလာလိုက်တဲ့နေထားကပြည်သူတွေကပြန်ပြီးတော့ဟိုစစ်သားတွေကိုဒီလိုမျိုးအကြမ်းဖက်လှုပ်ဆောင်နေရဲဆိုတဲ့ပုံစံမျိုးတွေလာလာနေတော့သူတို့မှအဲ့ဆိုရင်မှုတွေရှိတာအဲ့ဒီဆိုရင်မှုကြောင့်ပဲမီဒီယာတွေလာတဲ့ခါကျရင်ငါတို့ရဲ့အချက်လက်တွေကိုဒီလိုများပေါ်ပြမလားဒီလိုများလုပ်မလားဆိုတဲ့ဆိုရင်မှုတွေကြောင့်သူတို့မှဟိုအခက်ခဲတွေ့နေတာပေါ့နော်ဒါသူတို့ရဲ့အဓိကအခြေခံခက်ခဲပါတယ်ဟုတ
်ဟုတ်ကဲ့ဆိုတော့ဒီကနေ့မသူစာအဲ့ဒီဘက်ရောက်တဲ့ခါကျတော့
ဖြစ်ပြီးပြောတ
ာဟုတ်ကဲ့ပြောကုန်တယ်ကောင်း
အဲ့ဒီမှာကျွန်တော်တို့ခုမြားပြည်လိုမြမအတန်လိုလေကျွန်တော်ကသတင်းသမား PP ကျွန်တော်တောက်လျှောက်ရှိပါတယ်သူတို့ထုတ်နေတဲ့ရုပ်သံတွေတချို့ဓာတ်ပုံတွေကကျွန်တော်တို့ဒီရဲအနောက်ကနေပြီးတော့ရိုက်ထားတဲ့
ရိုက်ကူတက်ပုံနေပါတယ်လို့ပြည်သူတွေကနေပြီးတော့အနောက်ကနေရိုက်ထားတဲ့ရိုက်ကူတက်ပုံနေပါတာကအဓိကပြဿနာဖြစ်နေရခုကျွန်တော်သိနားမလဲဘူးပြည်သူတွေကနောက်ကနေရိုက်ထားတယ်ဆိုတာကသူရဲနောက်ကရိုက်တဲ့တက်ပုံဆိုတာထားပါတော့ဆိုတော့ကျွန်တော်ကရဲနောက်ကနေပြီးတော့ကျွန်တော်တို့ကတရင်လိုက်ယူပြီးတော့ရဲကဘာနဲ့ကျွန်တော်တရင်လိုက်ယူတဲ့ကျုပ်ကတည်းတက်ပုံနေမဟုတ်ပဲနေဒီပြည်သူတွေကနေပြီးတော့
ူတွေကဟိုဟိုပေါ်လာတဲ့ဓာတ်ပုံတွေရုပ်တံတွေကသူတို့ကမြားပရိကမြမတံတွေကတုံ့နှံ့ပြတ်သားနေတဲ့အခါကျတော့အဲ့ဒါကပြည်သူတွေရဲ့ဟိုယုံကြည်မှုကကျွန်တော်တို့မီဒီယာအပေါ်မှာလည်းတော်တော်လေးကိုဟိုတန်ရဖြစ်တော့အနေဖြစ်เสียဖြစ်လာ
လူလူကြလူလူဘက်ကနေပြီးလူလူကြတဲ့ကနေပြီးတော့ပြန်ရိုက်ထားတဲ့ပုံတွေဖြစ်နေတာပေါ့ဟုတ်လား
ဟုတ်ပါခင်ဗျာလူလူကြတဲ့ကနေပြီးတော့ပဲသူတို့ကအကုန်လုံးကိုရိုက်ထားတာဟိုတလန်လို့ပဲပြောမလားကျွန်တော်တို့ဒီယုံမားတန်ရဖြစ်ဖွယ်ရာသူတို့ကနေပြီးတော့သူတို့ရဲ့ဒီလက်ထောက်ချတဲ့လူတွေကပဲကြက်ကူတာသလားတော့ပြောတယ်
ဆိုတော့မတ်သူစာဒီကနေ့တွေ့ရတဲ့အခြေအနေကဘယ်လိုများရှိပါလဲဘယ်လောက်တော့စိုးနေပါလဲအဲ့ဒီဘက်မှာ
လက်ရှိပေါ်တော့ဒီနေ့တွေ့ရတဲ့အခြေအနေကိုကျွန်မပုံမလင်းပြောမယ်ဆိုရင်ကျွန်မ87ရက်ကွက်ကိုရောက်တယ်အဲ့ဒီမှာပြည်သူတွေရဲ့ညလုံးတွေအကုန်လုံးကလုံခြုံမှုမရှိတာတွေ့ရတယ်ဘာကြောင့်လဲဆိုတော့တို့နှစ်ရက်ရှိပြီ28ရက်နေ့ကလေးကနေ့လည်းကလေးကတောက်လျှောက်တို့ကိုလာပစ်တယ်တို့ရဲ့အကာအကွယ်တွေကိုဖျက်ဆီးတယ်အင်အားသုံးပြီးလက်နက်တွေနဲ့ကြီးစစ်တွေနဲ့တောက်လျှောက်ပစ်တာဖြစ်တဲ့အတွက်တို့အဲ့ဒီကနေပြီးတော့ပုန်းခိုပြီးတို့နေခဲ့တဲ့အနေထားဆိုတော့တို့မှာအကုန်လုံးကတောင်ကြီးမြောက်ကြီးပဲကြီးနေရလူစိမ့်ဆိုရင်ဘယ်သူလဲဆိုတော့အမြင်မျိုးလေးတွေပဲတို့ရှိနေရတယ်ဒါပေမဲ့ဟိုကျွန်မတို့တခုကံကောင်းတာကဒေတာကံပါတာဖြစ်တဲ့တော့တို့အချင်းချင်းချိတ်ဆက်မှုတို့သိတယ်အဲ့တော့ဒါကမီဒီယာပါဆိုဒါပေမဲ့အဲ့လိုမျိုးမီဒီယာပါဆိုပြီးတော့ဒေတာကံကမိတ်ဆက်ပေးလိုက်တဲ့အချိန်မှာလူလူလားလားရှိကြတယ်တို့ရဲ့မျိုးလုံးတွေကလေယုံကြည်မှုကချင်းချင်းပြန်တက်ရောက်လာတယ်အဲ့ဒါဒေတာကံချင်းချင်းရဲ့ချိတ်ဆက်မှုပုံမှန်များမူတည်နေလားမသိဘူးဘာလို့လဲဆိုအပြင်ကနေပြီးတော့တိုက်ရိုက်ချင်းချင်းဝင်လာတယ်ကျွန်မတို့မီဒီယာပါကျွန်တော်တို့မီဒီယာပါပြောတယ်ဆိုတာတဲ့နေကန်တွေကနေတဆင့်သွားတဲ့မီဒီယာဆိုတာအချင်းချင်းချက်ချင်းဟိုကွန်တက်ကမိတယ်ပြီးတော့လည်းကျွန်မတို့ဒီနေ့ဆိုရင်ပေါ့နော်တောက်လျှောက်ဖြိုနေတဲ့အနေထားမျိုး100လေး100ခုနှစ်လမ်းကျောတလျှောက်ပေါ့နော်ကျွန်မတို့သွားတယ်သွားပြီးတော့ဒါအခုပဲကျွန်မပြင်ရောက်တာခုမှလည်းပြောရင်သွားတော့ဒီတော့တိုင်အကုန်လုံးကဟိုလမ်းကျောထဲမှာဒီကောင်းလေးလာပြီးဆိုတော့အကုန်လုံးပုန်းနေရတာအခြေအနေကလေပုန်းနေရတော့တို့မှရှိတဲ့အနေထားနေနေတချို့ဆိုရင်လည်းပြန်ခုခံမယ်ပေါ့နော်ဟိုလောက်လေးကွာလေးကင်ပြီးတော့ဒါပေမဲ့လည်းလောက်လေးကွာလေးသာကင်တာပါတို့တကယ်ပြစ်ခွင့်မရကြတာများတယ်ဘာကြောင့်လဲဆိုတော့ဟိုကောင်းလေးကတနက်နေနဲ့ပြစ်တာဟိုအဝေးကြီးရနေအမအဝေးကြီးနေပြီးတော့တို့တွေရှောင်ရှောင်နေရကြတာဆိုတော့ဟိုကောင်းလေးတက်လာပြီးဆိုတော့အကုန်လုံးလမ်းကျောထဲထဲမှာအကုန်လုံးခိုးချောက်ခိုးကခေါင်းလေးပြူတစ်ပြူတစ်နဲ့ရှောင်တာအဲ့ပြူတစ်ပြူတစ်ရပဲအပြစ်ခံနေရတာအဲ့လိုရှောင်တာတွေ့တာနဲ့ကိုပြစ်တယ်ဆိုတော့ဒေသခံတွေမှာအဲ့စိုးရိမ်မှုကရမ်းကြီးနေတယ်ဒါပေမဲ့ကျွန်တော်နေခံနေနဲ့သွားတယ်နေခံရောက်တာနဲ့မီဒီယာပါလာမီဒီယာပါလာဆိုတော့တို့ရဲ့မျိုးလုံးတွေကမတင်ရတဲ့မျိုးလုံးမဟုတ်ဘူး။အားကိုးတဲ့မျိုးလုံးမျိုးဖြစ်လာတာ
။
ဟာဘယ်မီဒီယာကလဲဆို။ကျမလည်းကျမမီဒီယာအချင်းကြီးကျမဘယ်ကနေပြီးတော့ဘယ်လိုလုံနိုင်လဲ။ကျမမှာတော့ဘယ်လိုထောက်ထားရရှိတယ်ဆိုတာတို့ပြောပြရဲ့အချင်းမှာ။ချက်ချင်းမဲ့တော့တို့ရဲ့ကူညီမှုကမတူတော့ဘူး။ချက်ချင်းကြောင်းသွားတယ်။ကျမတို့ record ဘာကိုပြုတ်ရလဲဆိုတော့တက်နိုင်တဲ့များနေကန်နေပြုတ်ရတော့တို့ master ဖို့နည်းနည်းလေးခဲရင်နေရတွေ့ရတယ်။အဲ့ဒီတော့ကျမအနေနဲ့ကျမကမီဒီယာပါ။ဒါပေမဲ့ကျမကဒီအချင်းကြီးကိုတကယ်ကိုတင်ပြမဲ့မီဒီယာဖြစ်တဲ့အတွက်ကျမဘယ်သူရဲ့မျက်နှာအောင်မှလည်းကျမမဖော်ပြချင်ပါဘူး။အဲ့ဒီတော့တက်နိုင်တဲ့များကျမကို must step ပေးပါဆိုပြီးတော့ကျမတို့ record ပြုတ်တယ်တို့တွေလက်ခံကြတယ်အိမ်တိုင်ရဆိုရင် must step တွေယူလာတယ်ရှင်းသမျှအဲ့ဒီမှာရှိနေဒေတာကနေအကုန်လုံး must like တက်ခိုင်းတယ်ပြောချင်တာကတို့မီဒီယာကို attention အနေနဲ့လက်ခံကြိုးဆိုတဲ့ဆိုတဲ့အနေထားမျိုးတွေ့ရတယ်ဒါပေမဲ့အဲ့ဒီမီဒီယာယုံကြည်မှုကလည်းဘာလို့ရလဲဆိုတော့ဒေတာကနေရဲ့အခုညီမပို့ပြီးယုံကြည်မှုကပို့ညင်တာတွေ့ရတယ
်
ဒါလက်ရှိပုံ
လေဟိုမတ်သူစာအဲ့ဒီမှာဒီအထီးခိုက်ကြဆုံးတဲ့ပတ်သက်လို့ရောမတ်သူစာဘလောက်အထိတည်ထားရပါသလဲ
ကျမဘောနော်ထိခိုက်ကြောက်ဆုံးထိခိုက်ကြရှုံးလို့ပြောလိုက်ရင်တဏျာနဲ့တဏျာတရက်ွက်နဲ့တရက်ွက်မတူဖြစ်နေတယ်အဲ့ဒီတော့ကျမအထိကသိကျင်တဲ့နေရာမျိုးကိုကျမအရင်ဆုံးသွားတယ်87မိနစ်လုံးသွားဆိုရင်ဒီပေါ့ယတနာပတ်လန်းအခြေအနေစနိုက်ပါနဲ့အပေါ်ကနေပြစ်ခံရတယ်ဆိုတော့တော့အတန်ထွက်နေတဲ့နေရာကိုကျမရောက်တယ်ရောက်တော့သူတို့ပြောကြတဲ့အရာဒီမနှက်မှာပေါ့နော်ဒီ30ရက်နေ့မနှက်ကြမှာအလောင်းတချို့ကောက်ရတယ်လို့ပြောတယ
်ဆိုတော့ဒီIGF ပေါ်လေလွတ်တော်တည်နှမများအင်အားစုအပြင်ကျန်တဲ့ဟလာတည်နှမအစုအဖွဲ့တွေလည်းရှိကြမှာပါပဲဆိုတော့ဒီအစုအဖွဲ့တွေအနေနဲ့တည်နှမတွေကြုံနေရတဲ့အခက်အခဲအကျအတဲစသည်အပြင်ဒါတွေကိုရောဘယ်လိုများဖြေရှင်းပေးနိုင်မယ့်နည်းလမ်းရှိပါလဲခင်ဗျအ
ာလက်တလောပုံမှန်လေးလေးပြောရရင်တော့အာကျွန်တော်တို့က IGF ဆိုတာကဒီစစ်အာဏာသိမ်းပြီးမှဖြစ်လာတယ်ပေါ့နော်ဟိုကျွန်တော်တို့မရှိခင်မှာလည်းအာတီချာမီဒီယာအဖွဲ့အစည်းတွေရှိကြတယ်အဲ့တော့လည်းကွန်ကြီးကြတယ်ပေါ့နော်အခုကြပြန်တော့လေဟိုကျွန်တော်တို့ IGF နဲ့တခြားမီဒီယာလည်းရှိနေအဖွဲ့အစည်းတွေကရှိနေတော့မယ်သို့တော့ဟိုဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့ဟိုသတင်းသမားတွေပေါ့မြေပြင်သတင်းသွားယူတဲ့အချိန်မှာကွန်ကြီးတာပဲဖြစ်ဖြစ်ခုနကကျွန်တော်တို့တွေဒီ လွတ်တန်းတရင်တော့တွေပေါ့နော်အဲတရင်တော့တွေကိုခုနကတရင်တော့ကဲရအောင်လုပ်ပေးတာဖြစ်ဖြစ်လုပ်ပေးနေတာဒီကျွန်တော်တို့မီဒီယာအဖွဲ့အစည်းတွေအနေနဲ့လုပ်ပေးနေတာမျိုးတွေကျွန်တော်တို့မလုပ်ရမလုပ်ကြဘူးပေါ့နော်အာလုပ်ဖို့လည်းခက်ခဲတယ်ဆိုတဲ့အနေအထားမျိုးမှာတော့ရှိတယ်အာကျွန်တော်တို့ကိုညီတဲ့ဆိုရင်တော့မှကျွန်တော်တို့က individually ပဲပေါ့အာကိုယ်စီကနေပြီးတော့အရင်နေ့တည်းသူဘယ်သူခက်ခဲလဲခက်ခဲရင်ကျွန်တော်တို့ဘယ်လိုကုညင်လို့ရမလဲဆိုတဲ့ခုနကစုပေါင်းအင်အားနဲ့ပဲသွားတာများတယ်ကျွန်တော်တို့အဖွဲ့အစည်းတွေအနေနဲ့နာမည်ခံပြီးကုညီတာမျိုးကကျွန်တော်တို့လက်ရှိအနေအထားမှာလုပ်နိုင်တဲ့ဟာမျိုးလုံးဝမရှိသေးပါဘူးခင်ဗျဟု
တ်ကဲ့ကိုထက်ခေါင်လင်းကိုထက်ခေါင်လင်းကဟိုဟိုတိုင်းဟလာတတင်းသမားတူနေနေကြတော့ကိုထက်ခေါင်လင်းအကူအညီတွေကိုဘယ်လိုလုပ်ကြရင်တတင်းသမားတွေအတွက်အကူအညီပေးတဲ့နေရာမှာထိရောက်မယ်လို့ကိုထက်ခေါင်လင်းကိုတိုင်းမြင်တယ်
သူတစ်ဖြင့်ကျွန်တော်တို့ပထမဆုံးလုပ်တင်တာကတော့ကျွန်တော်တို့ဒီသတင်းသမားတွေကိုကျွန်တော်တို့ကမြေပြင်ခွင့်ဆင့်တဲ့အခါမှာလိုအပ်တဲ့ equipment safety equipment တွေရဲ့ဟိုနောက်တစ်ချက်ကဟိုခုကကျွန်တော်တို့တိုက်တွေလည်းပိတ်လိုက်တယ်တိုက်တွေသာပိတ်လိုက်တယ်ကကျွန်တော်သတင်းသမားတွေကကိုတောင်ကိုကြည့်တယ်ကိုနိစ္စရာonline တစ်ခုခုပါပဲဖြစ်ဖြစ်ဘယ်လိုလဲကျွန်တော်ဆိုလို့ရှိရင် freelance လုပ်တယ် freelance လုပ်ပြီးမှကျွန်တော်သတင်းတစ်ပုတ်ရေးလို့ရှိရင်တော့ကျွန်တော် channel တစ်ခုသုံးခုကျွန်တော်ပို့ဘာဖြစ်လို့ပို့လဲဆိုတော့ကိုယ့်တည်င်းကိုကျွန်တော်က output လုပ်ချင်တာဒါကကျွန်တော်တို့ရဲ့ဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့တာဝန်လုပ်ကိုကျွန်တော်ယူဆရတဲ့အခါမှာကျွန်တော်တို့အတွက်မှာကဖုန်းပေတော့လောက traveling cost တော့လောက်အဲ့ဒါတွေကကျွန်တော်တို့အတွက်အခက်အခဲရှိတယ်နောက်ထပ်ပို့ပြီးအခက်အခဲရှိတာကျွန်တော်တို့မှာမိသားစုရှိတဲ့လူဆိုပို့တော့အခက်အခဲရှိတယ်ကျွန်တော်တို့မှာအလုပ်ကနေရေးဆဲခံရတဲ့အခါမှာဟိုကျွန်တော်တို့ကအလုပ်သမားအခွင့်အရေးလူသမားခွင့်တော့အရင်တော့ရေးခဲ့တယ်ဒါပေမဲ့တကယ်ဆိုလူသမားခွင့်ပြီးတော့မင်းရခဲ့တဲ့ပြဿနာတွေကျွန်တော်တို့ရှိခဲ့တယ်ဒါပေမဲ့ကျွန်တော်အဲ့ဒါကကျွန်တော်မဖြေရှင်းခဲ့ကြဘူးဘာဖြစ်လို့လဲဆိုတော့ကိုယ့်တိုင်ကိုယ်တန်ရုံစဉ်ရှိလို့နောက်တစ်ချက်ကလစာမရကြဘူးမိသားစုရက်တီရေးမှတော့မှကိုယ့်တောင်ကိုကြည့်အောင်ဆောင်ရွက်နေတဲ့အခါမှာအဲသူတို့ရဲ့ဘဝရက်တီရေးအတွက်ပေါ့နော်အဲ့ဒါကလည်းကျွန်တော်တို့အတွက်အဓိကစိတ်ခုမှုတစ်ခုလို့ဖြစ်လာတယ်အဲ့ဒါတွေအကုန်လုံးကိုတော့ကျွန်တော်ထင်တယ်ဟိုနိုင်ငံတကာအဖွဲ့အစည်းတွေတရင်သမားများဆက်နဲ့တက်ဆိုင်တဲ့အဖွဲ့အစည်းတွေပဲဖြစ်ဖြစ်အဲတရင်သမားတွေကိုကူညီထောက်ပံ့နေတဲ့အဖွဲ့အစည်းဖြစ်ဒါကိုထည့်သွင်းစဉ်းစားဖို့လိုမယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
နောက်တစ်ချက်ကကျွန်တော်တို့နေပြင်းတရင်ကွင်းစင်းလေးတဲ့အခါမှာကျွန်တော်တို့ကိုဘယ်တော့ထိဟိုစလုပ်ပိုင်ခွင့်ပေးမလဲဆိုတဲ့ဟိုပြည်သူလူထုရဲ့မန်ဒိတ်ပေါ့နော်ဟိုသူစာခုနကပြောသွားတယ်တချို့တွေမှာတော့တကယ်ယုံကြည်သွားတယ်ဆိုလို့ရှိရင်သူတို့ကတကယ်လူလူလားရှိတယ်ဒါပေမဲ့တချို့နေရာတွေမှာမဖြစ်တဲ့မဖြစ်ထိုက်တဲ့အဖြစ်ပြက်တွေဟိုဒီလိုမျိုးဖြစ်နေတဲ့တရင်သမားတွေအတန်နေလဲကျွန်တော်တို့အများကြီးကြားနေရတယ်အဲ့တော့ပြည်သူတွေကိုလည်းကျွန်တော်ကပြောချင်တာကတရင်သမားတယောက်ဖြစ်လာတယ်တရင်သမားမှန်လဲသိတယ်တရင်သမားမှန်လဲယုံကြည်ရတယ်ဆိုလို့ရှိရင်တော့ကြည်ကြည်ပြူနဲ့လက်ခံပေးဖို့ပြီးတော့လို့ရှိရင်ကြည်ကြည်ပြူနဲ့တရင်ရယူပင်းကိုဟိုတရင်ရယူပေးဖို့ပေါ့နော်အဲ့ဒါတွေကိုလည်းကျွန်တော်တို့လုပ်ပေးနိုင်တဲ့အခွင့်လန်းတစ်ခုကိုကျွန်တော်တို့ဖန်တီးပေးဖို့လိုမှတင်တယ်အဲ့ဒါမှကျွန်တော်တို့အဖြစ်မှန်ကိုကျွန်တော်ဖော်ထုတ်ပြနိုင်မှာ
ဟုတ်ကဲ့ပါအောင်ဆွေးနွေးပြတာတွေ့ကြုံမျှဝေပြတာအထူးပဲကျေးဇူးတင်ပါတယ်အားလုံးဘီအန်ဒရယ်ကိရှင်းကြပါစေလို့လည်းဆုတောင်းပါတယ်ခင်ဗျဟု
တ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗ
ျဒါကတော့မြန်မာနိုင်ငံအတွင်းလက်ရှိအခြေအနေတွေအောက်မှာသတင်းမီဒီယာတွေအနေနဲ့သတင်းယူဖို့အခက်အခဲအမျိုးမျိုးနဲ့ရင်ဆိုင်နေရတယ်လို့သတင်းသမားတွေသတင်းလုတ်ကင်နေကြတဲ့မီဒီယာသမားတွေကပြောဆိုကြတာတွေကိုခုကြောကြောသိန်းကဆက်သွယ်မေးမြန်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျအခုဆက်ပြီးတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်စီအိုချိုရေးကြေညာထားတဲ့ရန်ကုန်တိုင်း6မြို့နယ်ကတောင်ကုန်မြို့နယ်မှာအခုရက်ပိုင်းတွင်စစ်တပ်ကနေရောညပါနေရာအနှံ့ပြစ်ခတ်ဖြိုခွင်းနေတာကနေတေဆုံးသူ10ဦးတည်းမနည်းရှိနေပြီဖြစ်ပါတယ်။ရှမ်းပြည်နယ်မူဆယ်မြို့မှာဒီကနေ့စစ်တပ်ကပြစ်ခတ်ဖြိုခွဲခဲ့တာကြောင့်လူ2ဦးတေဆုံးပြီးတော့ဒဏ်ရာသူတွေလည်းရှိပါတယ်။မြစ်ကြီးနားမှာအသက်23နှစ်အရွယ်အမျိုးသား2ဦးတင်နတ်ထီမှတည်ဆုံးတယ်လို့ကော့တောင်းမှာလည်းတဦးတည်ဆုံးပါတယ်ဒေဝဲမြို့မှာမလ29ရက်နေ့ကစီရင်တန်းလာတဲ့အချိန်မှာမျက်နှာချင်းဆိုင်ကနေဖြတ်မောင်းသွားတဲ့ဆိုင်ကယ်ကိုစီရင်တန်းကရပ်ပြီးပြစ်ခတ်တာကနေဒဏ်ရာရခဲ့တဲ့အသက်18နှစ်အရွယ်မျိုးသားဒီကနေ့ကွယ်လွန်သွားပြီဖြစ်ပါတယ်ခင်ဗျာထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ကရင်ရွာသားတွေကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကမြန်မာနိုင်ငံဘက်ပြန်မောင်းထုတ်တယ်ဆိုတော့မဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ကဒီကနေ့ပဲညင်ဆိုလိုက်ပါတယ်ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်ကျွန်တော်ကတော့ဇဝန်လိုက်ပါ VOE ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်သောရရှင်နေအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာသောရရှင်မင်းတို့ကမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကကင်းဝေးပြီးလူအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေ
Thank you. This program has